Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်ပြည်အမေရိကန်တိုင်းရဲ့2023ခုနှစ်ဖေဖော်ဝါရီလ14ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်ကျမသင်ခီထိုက်ပါဒီမနက်ခင်းသတင်းတွေကိုနန်းလောင်နဲ့အတူပြင်ပြမှာဖြစ်ပါတယ်။အမေရိကန်ပြစ်ချခဲ့တဲ့အမျိုးမျိုးမတိရတဲ့အရာဝတ္ထု၃ခုမှာထောက်လှမ်းရေးလုပ်တဲ့အထောက်အထားမျိုးမတွေ့ရပေမဲ့ရည်ရည်ပြတ်မပြောနိုင်သေးဘူးလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပြောပါတယ်တူရကီနဲ့ဆီးရီးယားမှာငရင်ချောင်းတိစုံရသူဟာ4000နီးပါးကိုရောက်ရှိပြီးအသက်ရှင်လွတ်မြောက်သူတချို့ကိုဆက်လက်ကယ်တင်နေကြပါတယ်။ညောင်လေးပင်ဘူဒါပေါက်ကွဲမှုမှာ3ဦးတိစုံပြီးတော့6ဦးထဏ်ရာရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေတင်ပြပါမယ်ရှင်
။ကောင်းပါပါရှင်။NUG နိုင်ငံခြားရေးဝန်ကြီးရုံးကိုအမေရိကန်အစစ်မြင့်တန်တမန်တဦးနဲ့ဝါရှင်တန်မှာဒီကနေ့ဖွင့်လှစ်လိုက်တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်
။ဒါတို့အနေနဲ့တရားဝင်ပေါ့နော်အတိမတ်ပြုတဲ့သဘောရှိလို့သာလျှင်အခုလိုမျိုးရုပ်ဖွင့်ပွဲကိုကိုယ်တိုင်လာရောက်ပြီးတော့ကိုယ်တိုင်ပေါ့နော်ဒီဖွင့်ပွဲကိုတက်ရောက်ပြီးတယ်လို့အဲ့ဒီလိုမျိုးနားလည်လို့ကြားပါတယ်။
ဒီဆိုတော့နောက်ပိုင်းမှာရှူစာနားဆင်ရမှာပါ။ဒါအပြင်မြန်မာစစ်ကောင်စီရဲ့အမှုမျိုးတပ်ပေါင်းဖို့တိစောက်ရေးကနဦးဆောင်ရွက်ချက်တွေရှမ်းမြောက်နောင်ချိုဖက်တိုက်ပွဲတွေကြောင့်ပြည်သူရနဲ့ခြေဆစ်ရှောင်နေရတဲ့တဲ့ရင်နဲ့နိုင်ငံကူးလက်မှတ်ထုတ်ပေးမှုအခြေအနေကိုလည်းထုတ်လွှင့်သွားမှာဖြစ်ပါတယ်။ကာတူတရားပိုင်းအနိုင်ဝက်အစီအစဉ်မှာတော့သွေးဆုံမင်းမြတ်ကတခုနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့လူမှုရှုခင်းစားတဲ့အစီအစဉ်တွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရတဲ့တဲ့ရင်တွေကိုမတ်တင်ရေးထိုင်းနဲ့ကျမနန်းလောက်ပြောပြပါမယ်ရှင်
။အမေရိကန်ကပြစ်ချက်ခဲ့တဲ့အမျိုးအစားအတိအကျမသိရတဲ့အရာဝတ္ထု၃ခုဟာဆိုရင်တရုတ်ရဲ့မိုးပြံဘူပေါင်းလိုထောက်လှမ်းရေးလုပ်ဖို့ရည်ရွယ်တဲ့အထောက်အထားမျိုးမရှိချောင်းအမေရိကန်သမ္မတအိမ်ဘျူရိုကတင်းလာနေမှာပြောပါတယ
် Even though we had no indications that any of these three objects were
ပြစ်ချက်ခဲ့တဲ့အရာဝတ္ထုထောက်လှမ်းရေးလုပ်တဲ့အထောက်အထားမျိုးမရှိပေမဲ့အပြက်ပြောလို့တော့မရဘူးလို့အမေရိကန်သမ္မတအင်ပြူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကီယာဘီကတင်းနှင်းလာနေအင်ပြူရောသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြောက်အမေရိကဝေဟင်မှာပြန်တန်းနေခဲ့တဲ့အရာဝတ္ထု၃ခုကိုအမေရိကန်ဘက်ကအထုသတိထားပြီးပြစ်ချခဲ့တာဖြစ်တယ်လို့လည်းသူကထပ်လောင်းပြောပါတယ်။ဟိုရွန်ရေကန်ကြီးပေါ်မှာတင်းနှင်းတွင်နေကပြန်တန်းနေတဲ့အရာဝတ္ထုတစ်ခုအပါအဝင်အရာဝတ္ထု၃ခုဟာဆိုရင်အနိုင်ပြန်တန်းလာတာကြောင့်အရက်ဖက်၄ချောင်းပြန်တန်းမှုမှာအန္တရာယ်ရှိတယ်လို့လည်းပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းဒီရက်ပိုင်းနေအတွင်းအမေရိကန်ကပြစ်ချခဲ့တဲ့အရာဝတ္ထု၃ခုရဲ့ဈေးမြင့်တဲ့ရည်ရွယ်ချက်ကိုတော့မသိရသေးပေမဲ့လည်းထောက်လှမ်းရေးလုပ်တယ်လို့အမေရိကန်ကယူဆတဲ့တရုတ်မိုးပြံဘူပေါင်းကြီးတွေ့ပြီးဖေဖော်ဝါရီလ၄ရက်နေ့ကကယ်ရိုလိုင်းနာကမ်းလွန်မှာတိုက်လေယာဉ်တွေနဲ့ပြစ်ချခဲ့ရပြီးနောက်ဒီအရာဝတ္ထုတွေကိုအမေရိကန်အမျိုးသားလုံခြုံရေးတာဝန်ရှိသူတွေစိုးရိမ်နေကြတာဖြစ်ပါတယ်ရှင်
ဆီးရီးယားနိုင်ငံတွင်ကငလင်တန်တင်သူတွေထံကုလသမဂ္ဂရဲ့အကူအညီတွေရောက်ရှိနိုင်ရေးတူရကီဘက်ကနေနောက်ထပ်နေဆက်ဖြတ်တန်းဝင်ရောက်ဖို့ဝေဖန်တစ်ခုကိုယာယီအနေနဲ့ခွင့်ပြုဖို့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကသဘောတူညီလိုက်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာပြောပါတယ်။စာနာမှုအကူအညီတွေအချိန်မီပေးပို့နိုင်ရေးအတွက်တူရကီကနေဆီးရီးယားမြောက်ပိုင်းကိုဝေရောက်နိုင်မဲ့ဘပ်အယ်ဆလမ်နဲ့အယ်ရာဟီနေဆက်ပေါ့ဝေဖန်တစ်ခုကိုယာယီအနေနဲ့၃လခွင့်ပြုမဲ့သမ္မတအာဆတ်ရဲ့ဒီကနေ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူဒရက်စ်ကကြေညာချက်မှာပြောဆိုထားပါတယ်။မြင်ကလင်တာအခြေကျေခံခဲ့ရတဲ့ဆီးရီးယားအနောက်မြောက်ပိုင်းကိုအကူအညီပေးရေးအချိန်အဟုန်မြင့်တင်နိုင်ဖို့နေဆက်လမ်းကြောင်းတွေနောက်ထပ်ဖွံ့ဖြိုးနိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီတင်ပတ်တဲ့ဆွေးနွေးဖို့ရှိနေပါတယ်။အစိုးရထိန်းချုပ်မှုမရှိတဲ့အဲ့ဒီဒေသမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေတိုးလာနိုင်ဖို့တောင်းဆိုမှုတွေမြင့်တက်လာချိန်မှာလုံခြုံရေးကောင်စီမှအခုလိုဆုံးဖြတ်ချက်ချဖို့ရှိနေတာပါ။ဆီးရီးယားကိုရောက်နေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအကြီးအကဲမာတင်ဂရစ်ဖစ်ကတင်းနှလာနေကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုမြေပြင်အခြေအနေသိသန့်ရှင်းပြခဲ့ပါတယ်။နေဆက်ဖြတ်ကျော်ပြီးတော့အကူအညီပေးရေးခွင့်မြုံနိုင်ဖို့လူညိုရေးကောင်စီရဲ့ခွင့်မြုံမိတ်ဆုံးဖြတ်ချက်လိုပါတယ်။ပြည်တွင်းဆစ်ဖြစ်နေတဲ့ဆီးရီးယားရဲ့အလံဝေးတဲ့ဒေသတွေကိုအကူအညီပေးရေးအတွက်တူရကီ၊အီရတ်နဲ့ဂျော်ဒန်နဲ့ဆက်လမ်းကြောင်းတွေအသုံးပြုခွင့်ကိုလူညိုရေးကောင်စီမှ2014ခုနှစ်တုန်းကချမှတ်နိုင်ခဲ့ပါတယ်။
အင်အားဖြင့်ငရင်လှုပ်ခတ်ခဲ့ပြီးနောက်သတင်းတပတ်ကျော်အကြာတနင်္လာနေ့မှာလဲအပြည့်အစည်းရေချာကနေအသက်ရှင်လွတ်မြောက်သူတွေကိုတူရကီရှာဖွေကယ်ဆယ်ရေးသမားတွေဆွဲထုတ်နိုင်ခဲ့ကြပါတယ်။ဒါပေမဲ့အသက်ရှင်လွတ်မြောက်သူတွေထပ်ပြီးတွေ့ရဖို့မျှော်လင့်ချက်ကတော့နည်းလာနေပါတယ်။ဂါစီယန်တက်ပြည်နယ် အစ္စလာဟစ်မြို့မှာအသက်40အရွယ်အမျိုးသမီးတဦးကိုကယ်တင်နိုင်ခဲ့သလိုဟာတေးပြည်နယ်မှာတော့အပြည့်စည်ပုံချမှာ182နာရီရှာဖွေအပြီးအသက်73နှစ်အရွယ်ယောက်ျားလေးတဦးကိုကယ်ဆယ်နိုင်ခဲ့ချပါတယ်။တနင်္လာနေ့မှာအသက်ရှင်လွတ်မြောက်လာသူတွေကိုကယ်ဆယ်နေတဲ့မြင်ကွင်းတွေကိုတူရကီရုတ်တံကလည်းထုတ်လွှင့်ပါတယ်။ဒါပေမဲ့အဆောက်အုံဖြတ်တီထဲမှာနောက်ထပ်အသက်ရှင်လွတ်မြောက်သူတွေထပ်ပြီးရှာဖွေနိုင်ဖို့မျှော်လင့်ချက်ကတော့နည်းသွားပြီလို့ကြွန့်ကျင်သူတွေကသတိပေးပါတယ်။အသက်ရှင်ချင်ရသူတွေကိုရှာဖွေရေးအတွက်ဆွေရဘက်ကထိထိရောက်ရောက်မလုပ်ဘူးလို့ဆာမားတက်နဲ့ဟာတီးတို့ကဒေသခံတွေကပြောပါတယ်။ကူညီဆောင်ရွက်သူတွေနဲ့ရဲရွာတွင်ရှာဖွေကယ်ဆယ်ရေးလုပ်နေရပြီးအစိုးရကမလုပ်ဘူးလို့ငလျင်တန်ကလွတ်မြောက်လာသူတို့က VOA တူရကီဌာနကိုပြောပါတယ်။ဂါဇီယန်တက်ဒေသကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငရင်ချောင်းတည်ဆုံးသူအနည်းဆုံး 31,643 ဦးရှိကြောင်းတူရကီအာဏာပိုင်တို့ကလည်းပြောပါတယ်။တူရကီရဲ့တဖက်နယ်စပ်မှာရှိတဲ့ဆီးရီးယားမြောက်ပိုင်းဒေသမှာတော့တေဆုံးသူ 4,300 နဲ့ဒဏ်ရာရသူ 9,600 ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာတာဝန်ရှိသူတွေကတင်းနှင်းလာနေမှာပြောပါတယ်ရှင်
။ရုရှားချူးကျော်စစ်ကိုတွန်းလာနေရတဲ့ယူကရိန်းရဲ့လက်နက်ခရမ်းမီကြောက်တဲ့အုံပြုံမဟာထောက်ပံ့နိုင်တဲ့ကြော်လွန်နေပြီးတော့ယူကရိန်းရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးမဟာမိတ်တွေအနေနဲ့ထောက်လုံးမှုကိုတွန်းမြင့်ဖို့လိုအကြောင်းမြတ်အစ်လာဒိတ်စာချုပ်နေတိုအဖွဲ့အထွေထွေအတွင်းဝန်ချုပ်ယန်စတိုလန်ဘတ်ကပြောလိုက်ပါတယ်။ရုရှားကျူးကျော်မှုပထမနှစ်ပတ်လည်နေ့ဖေဖော်ဝါရီလ24ရက်နေ့ကလာချိန်မှာပဲယူကရိန်းအရှေ့ပိုင်းမှာရုရှားဟာထိုးစစ်ကြီးတစ်ခုကိုအသေးစားတင်နေပြီလို့လဲစတိုလန်ဘတ်ကဆိုပါတယ်။ထောက်ပံ့ပို့ဆောင်ရေးကိုအချိန်လူလှုပ်ရပါမယ်။စစ်မြေပြင်မှာရုရှားဘက်ကလက်အုံမှုမရခင်အတိတ်ကအရေးပါတဲ့လောင်စာဆီလက်နက်ခရမ်းမကြောင်းတဲ့အပေါ်ပစ္စည်းတွေယူကရိန်းကိုမဖြစ်မနေရောက်ဖို့လိုနေပါတယ်။ဒါတွေကိုအလင်းမြန်ပို့နိုင်မှသာလူအသက်တွေကယ်တင်နိုင်မှာပါလို့စတိုလန်ဘတ်ကပြောပါတယ်။တစ်ချိန်တည်းမှာပဲတနင်္လာနေ့ကယူကရိန်းနိုင်ငံအရှေ့ပိုင်းပါကမုတ်မြဟာအမြောက်နဲ့အကြီးအကျယ်ပြစ်ခတ်တက်ခဲ့ခံခဲ့ရတာပါဒီဒေသကအခြေဆိုင်စခန်း16ခုကိုရုရှားဘက်ကအမြောက်တွေတန်ချက်တင်ကားတွေနဲ့တက်ခဲ့ခဲ့တယ်လို့ယူကရိန်းစစ်ဘက်ကသတင်းထုတ်ပြန်ပါတယ်ဒီဒေသကိုရုရှားတွေလက်ထဲမကျအောင်ပြီးခဲ့တဲ့လအတန်းကြာကလေးကကာကွယ်နေရတဲ့ယူကရိန်းတပ်တွေအခုတဖန်မြေပြင်တက်ခတ်မှုအသစ်ကိုပြန်လည်ရင်ဆိုင်နေရတာပါပါကမုတ်ကရုရှားသမ္မတဗလာဒီယာမီယာပူတင်အတွက်အရေးပါတဲ့ပြစ်မှတ်ဖြစ်ပါတယ်ဒီမြို့ကိုသိမ်းပိုက်နိုင်ရင်ယူကရိန်းအရှေ့ခြမ်းကဒိုနက်စ်ဒေသမှာရုရှားတပ်တွေခြေကုပ်ယူနေမှာဖြစ်တယ်လို့လာပေါင်းများစွာနောက်ဆုံးနေရတဲ့ရုရှားတပ်တွေအတွက်ရှားပါးတဲ့အောင်ပွဲတစ်ခုလည်းဖြစ်လာမှာဖြစ်ပါတယ
် VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနေ့ခင်သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ပဲခူးတိုင်းညောင်လေးပင်မြို့နယ်တွင်ကယထာဘူရာယုံမှာတနင်္လာနေ့ကပောက်ကွဲမှုဖြစ်ပြီး3ဦးသေဆုံး5ဦးဒဏ်ရာရကြောင်းစစ်ကောင်စီနဲ့ဒေသတွင်းမီဒီယာကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်ညောင်လေးပင်မြို့နယ်ညောင်လေးပင်ပူရာယုံအမှတ်1ဇင်းချံပလက်ဖောင်းမှာတနင်္လာနေ့နေကင်12နာရီခွဲမှာပောက်ကွဲမှုဖြစ်ကြောင်းစစ်ကောင်စီပြန်ကြားရေးကသတင်းထုတ်ပါတယ်အမျိုးသားတဦးနဲ့အမျိုးသမီးတဦးတို့ကတော့ပောက်ကွဲမှုအတွင်းသေဆုံးခဲ့ပြီးဒဏ်ရာရသူ10ဦးကိုဆေးရုံပို့ဆောင်စီမှာအမျိုးသမီးတဦးထပ်မံသေဆုံးကြောင်းလည်းစစ်ကောင်စီကသတင်းထုတ်ပါတယ်ဒီပောက်ကွဲမှုဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေလက်ချက်လို့စစ်ကောင်စီကကြေညာချက်မှာပြောပေမဲ့တပ်တွေအထောက်ထားတွေတော့ဖော်ပြမထားပါဘူးစစ်ကောင်စီကထုတ်ပြန်တဲ့ပောက်ကွဲမှုဖြစ်စဉ်ဓာတ်ပုံထဲမှာတော့ဘူရာယုံဇင်းချံပေါ်မှာခေါင်းမိုးပျက်စီးပြုတ်ကျနေတာတွေနဲ့အပျက်စီးတချို့တွေ့ရပါတယ်ဒေတာခံတွေကိုကိုးကားပြီးဖော်ပြတဲ့ဒေတာမီဒီယာမှာလည်း3ဦးသေဆုံးအနည်းဆုံး5ဦးဒဏ်ရာရတယ်လို့ပြောဆိုထားပါတယ်ဒီလပိုင်းနဲ့အတွင်းနိုင်ငံတွင်းပောက်ကွဲမှုတွေမှာတော့စစ်တပ်နဲ့ PDF အဖွဲ့တွေကြားအပြန်အလှန်အပြစ်ဖို့နေကြတာပါဖေဖော်ဝါရီလ9ရက်နေ့ညောင်လေးပင်ကတရားဒဇင်းကိုညောင်လေးပင်နဲ့6တရားပတ်ကဖတ်တို့ပူးပေါင်းဖောက်ခွဲဖျက်ဆီးခဲ့ကြောင်းပြောဆိုထားတဲ့ဘကူးဒေသ PDF ဘက်ကတော့အခုအခင်းဖြစ်ပွားမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်အပါအဝင်မိတ်ဖက်နိုင်ငံတို့ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကြွမ်းကျင်သူတို့ရဲ့လုပ်ငန်းအဆင့်ဆွေးနွေးမှုတွေကိုမြန်မာစစ်အာဏာပိုင်တွေကအလွဲသုံးစားလုပ်မှာဆိုရင်ကြောင်းအမေရိကန်ကပြောလိုက်ပါတယ် စစ်ကောင်စီကအပြစ်မဲ့ပြည်သူတွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့အလို့ရကိုကာကွယ်ဖို့ဒီဆွေးနွေးပွဲကိုအသုံးချမှာဆိုရင်ကြောင်းအမေရိကန်ပီတဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဒုတိယဗိုလ်မှူးကြီးမာတီမေနက်စ်က VOA ကိုပြောပါရယ်မြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာအာဆီယံအသင်းရဲ့စံနှုန်းတွေကိုချိုးဖောက်ရရောက်တာကြောင့်ပြီးခဲ့တဲ့နှစ်ဇူလိုင်လနဲ့ဒီဇင်ဘာလကအစည်းအဝေးတွေမှာအမေရိကန်မပါဝင်ဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းပြောပါရယ်အာဆီယံကာကွယ်ရေးဝန်ကြီးတွေနဲ့အမေရိကန်အပါအဝင်မိတ်ဖက်နိုင်ငံတွေရဲ့ ADMM+ အစီအဝေးဒီလနောက်ပိုင်းထိုင်းနိုင်ငံမှာကျင်းပတဲ့အခါမြန်မာနိုင်ငံကိုလည်းဖိတ်ကြားတဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုတုံ့ပြန်လိုက်တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဘက်ကတော့ဒီအစီအဝေးမှာစစ်ကောင်စီကာကွယ်ရေးဝန်ကြီးဌာနကိုဖိတ်ကြားတာဟာအဆင့်မြင့်အခြေအနေအရာရှိအဆင့်တွေကိုဖိတ်ကြားတာမဟုတ်ပဲလုပ်ငန်းအဆင့်အရာရှိတွေကိုပဲဖိတ်ကြားတာဖြစ်တယ်လို့ဒီလအစောပိုင်းကကာကွယ်ပြောဆိုထားပါတယ်
ထိုင်းမြန်မာနယ်စပ်ကော့တောင်းနယ်ရနောင်းနယ်စပ်ထိုင်းနိုင်ငံပိုင်ရေးလဲကျွန်းမှာလှေတစင်းနဲ့ရောက်လာတဲ့မြန်မာနိုင်ငံသား22ဦးကိုထိုင်းစစ်တပ်ကဖေဖော်ဝါရီလ12ရက်နေ့ညကဖမ်းဆီးလိုက်ပါတယ
်။တို့ရေးလဲကျွန်းသားမှာသူကဟိုပါဘောနော်အဲ့ဒီ14ရက်ဗျာအမှန်မတင်ငါးရက်ဖြစ်နေလေဖြစ်နေတဲ့အတွက်ကြောင့်မလို့ရေးလဲကျွန်းကအဲ့ဒီအာဏာပိုင်နေရာကိုတွားဆစ်လိုက်တာ14ရက်လေအဲ့မှာငါပြောတဲ့ဟိုပါတရားမဝင်အဲ့လိုမျိုးတို့တမားတွေတွေ့ရတာပဲ
ဖန်စီခံရတဲ့မြန်မာရွှေ့ပြောင်းနေဟာဆိုရင်ထိုင်းနိုင်ငံရနောင်းခရိုင်တဲကနေတစင်ထိုင်းနိုင်ငံအတွင်းပိုင်းကိုတွားရောက်ဖို့ရည်ရွယ်လာရောက်သူတွေဖြစ်ကြောင်းကနဦးစစ်စည်းချက်တွေအရသိရှိရကြောင်းနဲ့သူတို့ကိုလူကုန်ကူလာသူတွေကိုလည်းဖော်ထုတ်ရေးယူမယ်လို့အာဏာပိုင်တို့ကပြောဆိုကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောက်ဒေးရှင်းကအလုတ်သမားရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်ရှင်
ကမ္ဘောဒီးယားနိုင်ငံကနောက်ဆုံးလက်ကျန်လွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ The Voice of Democracy ဟာဒီကနေ့မှပဲစတင်ပိတ်သိမ်းလိုက်ရပါပြီ။သတင်းမာရင်းဖော်ပြရဲဆိုတဲ့အကြောင်းပြချက်နဲ့ဒီသတင်းဌာနကိုပိတ်သိမ်းဖို့ဝန်ကြီးချုပ်ဟွန်ဆန်ကသတင်းတွေနဲ့အညာကထုတ်ပြန်ခဲ့တာပါ။ဒီလိုရကြောင့်ကမ္ဘောဒီးယားလူထုအတွက်ယုံကြည်စိတ်ချရတဲ့သတင်းတွေပိတ်ပင်ခဲ့ရပြီဆိုတဲ့စိုးရိမ်ဝေဖန်မှုတွေမြင့်တက်နေတာလည်းဖြစ်ပါတယ်။ဒီနှစ်ထဲကမ္ဘောဒီးယားမှာရွေးကောက်ပွဲကျင်းပဖို့ရှိနေချိန်အခုလိုအမိခိုကင်ရပ်တည်နေတဲ့သတင်းဌာနတစ်ခုပိတ်လိုက်ရတဲ့အပေါ်အမေရိကန်တန်ယုံသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့တွေကဆိုရင်ကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာ The Voice of America The Voice of Democracy သတင်းဌာနဟာကမ္ဘောဒီးယားပြည်သူတွေအတွက်နေပေါင်း20ကျော်သတင်းအချက်နဲ့အမှန်တွေကိုတင်ဆက်ခဲ့တာဖြစ်ပြီးတော့အခုလိုရုပ်သက်ပိတ်သိမ်းခံရတာအတွက်အကြီးအကျယ်စိတ်ပူပင်ရတယ်လို့ဆိုထားပြီးတည်ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားဖို့ကမ္ဘောဒီးယားအစိုးရကိုတောင်းဆိုခဲ့ပါတယ်ဒီကနေ့မနက်ဖြန်ထိတ်တဲ့ရသတင်းတွေကိုတော့မတင်ငေးထိုင်တဲ့အတူကြီးညာခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို line တိုမီတာ3248နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးရုံးကို Washington DC မှာတင်နေလာနေကအမေရိကန်အစ်စ်မြင့်တန်တမန်တအူးနဲ့အတူတရားဝင်ဖွင့်လှစ်လိုက်ပါတယ်စစ်အာဏာသိမ်းမှုကိုတသက်ရှိရှိဆက်လက်တွန်းလှန်လှုပ်ရှားနေကြတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတဲ့အနေနဲ့အခမ်းအနားဖွင့်ပွဲကိုတက်ရောက်လာတာဖြစ်ကြောင်းအမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဦးစရာစီယာက NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့အတူသတင်းထောက်တွေကိုပြောလိုက်တာပါကိုရိုင်းသတင်းတက်ရောက်ယူခဲ့တဲ့မိုင်းအင်ဂျင်နီယာကအဆောင်ဆုံးပြောပြထားပါတယ်
NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဌာနရုံးသစ်ဖွင့်ပွဲခန်းနာကိုကျွန်မရောက်ရှိနေတာဖြစ်ပါတယ်။အခုဒီ Washington DC မြို့တော်မှာဒီ February 13ရက်နေ့ပေါ့နော်တနင်္လာနေ့ကဒီဖွင့်ပွဲအခမ်းအနားကို NUG နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ဒေါ်စင်မအောင်နဲ့အတူ American နိုင်ငံခြားရေးဝန်ကြီးဌာနကအရက်သားလုံခြုံရေးဒီမိုကရေစီရေးနဲ့ဒီလူ့ခွင့်ရေးဆိုင်ရာဒုဝင်ကြီးပေါ့နော်နောက်ပြီးတော့ Under Secretary လို့ခေါ်တဲ့ Zara Zia ကိုတိုင်လည်းတက်ရောက်လာပါတယ် American ဒုတိယဝင်ကြီး Zara Zia ကသူ့ရဲ့ဒီဖွင့်ပွဲအခမ်းအနားမိန့်ခွန်းမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဒီ NUG အစိုးရရဲ့နိုင်ငံခြားရေးဝင်ကြီးဌာနရုံးကိုဒီ Washington မှာသူတို့ဒီဖွင့်တဲ့အခမ်းအနားပေါ့နော်အဲ့ဒီမှာသူအဓိကပြောသွားတဲ့အချက်ကတော့ဒီလိုပါရှင့်
This liaison officeAnd the diverse grouping here today is a testament to those efforts.
ဒီနိုင်ငံသားဆက်ဆံရေးရုံးဟာမြန်မာပြည်သူတွေတိုင်းရင်းသားတွေအားလုံး Federal ပြည်ထောင်စုနိုင်ငံထူထောင်ရေးကြိုးပမ်းချက်ရဲ့ရလဒ်ဖြစ်ပါတယ်။ Democracy တရားဥပဒေစိုးမိုးရေးတရားမျှတမှုနဲ့လူသားတွေကိုလေးစားလိုက်နာဖို့တတိရှိရှိနဲ့ဆက်လက်ထုတ်ဖော်ပြောဆိုနေကြတဲ့မြန်မာပြည်သူတွေကို American ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံမှုကိုဒီအခမ်းအနားတက်ရောက်ခြင်းအပြင်ပြသတာဖြစ်ပါတယ်လို့ ဆာရာဇီယာကပြောသွားတာပါဒါပြင်ဒီစစ်ကောင်စီပြုလုပ်တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းတရားမျှတမှုရှိမှာမဟုတ်ဘူးလွတ်လပ်မှုရှိမှာမဟုတ်ဘူးဆိုတော့အမေရိကန်ရဲ့ဒီရက်တီချက်ကိုထက်လောင်းပြီးတော့လည်းဒူးဝင်ကြီးကပြောသွားပါတယ်NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကတော့အခုဒီ Washington DC မှာ NUG ရဲ့နိုင်ငံသားရေးဝန်ကြီးဌာနယုံသစ်ဖွင့်လာတဲ့ပတ်သက်ပြီးတော့မြမအရေးမှာအလွန်အရေးပါတဲ့အချက်ကိုအခုလိုပြောသွားပါတယ
် This new representative office for the National Unity Government is going to play and
အခုဖွင့်တဲ့ NUG အစိုးရရဲ့ဒီနိုင်ငံသားရေးဝန်ကြီးဌာနယုံသစ်ဟာကျမတို့လုပ်ငန်းတွေအောင်မြင်မှုအတွက်မရှိမဖြစ်လိုအပ်တဲ့အစိတ်အပိုင်းဖြစ်ပါတယ်။ဒါ့အပြင်မကြသေးခင်ကပဲချမှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ပထမဆုံးချိန်မြမအရေးဆုံးဖြတ်ချက်အပါအဝင်အမေရိကန်ပြည်ထောင်စုကဒီမြမဒီမိုကရေစီရေးကိုဒီဇိုင်းမမက်ထောက်ခံပံ့ပိုးသွားမယ်ဆိုတဲ့အချက်ကိုပြသနေတဲ့ဒီဘာမာအက်ဥပဒေကိုပြဋ္ဌာန်းပြီးလိုက်တဲ့အချိန်မှာဒီရုံးခန်းကိုဖွင့်လှစ်နိုင်ခဲ့တာဖြစ်ပါတယ်လို့ဒေါ်စင်မအောင်ကပြောသွားတာပါကမ္ဘောဇောရေအခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီနိုင်ငံသားရေးဝန်ကြီးဌာနရုံးဖွင့်ပွဲပေါ့နော်အဲ့ဒါကိုအမေရိကန်အစိုးရဘက်ကဒီဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်လည်းလာတာလည်းတွေ့ရပါတယ်အဲ့ဒါဆိုရင်ဒီအမေရိကန်အစိုးရဘက်က NUG ကိုသူတို့တရားဝင်အစိုးရဖြစ်အတိမတ်ပြုတယ်လို့ပြောလို့ရလားရှင
်ကျွန်တော်တို့ဒီရုံးဖွင့်ပွဲပေါ့နော်ကျွန်တော်တို့ရဲ့ဒီကိုယ်တိုင်ရုံးပေါ့ The Representative Office အနေနဲ့ဒါအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့တရားဝင်ယုံဖြစ်ပါတယ်အဲ့တော့ဒီယုံကိုကျွန်တော်တို့ဒီအမေရိကန်ဆိုရတောင်ရှိတဲ့သူကိုဖိတ်ကြားတယ်ပေါ့လေဖိတ်ကြားတဲ့အခါကျတော့သူတို့ကိုယ်တိုင်အခုလိုပေါ့လေ Under Secretary ပေါ့ကိုယ်တိုင်လာရောက်တယ်တော့တခြားတော့ပေါ့နော်သူတောင်ရှိတဲ့သူများလည်းလာရောက်ကြတယ်လာရောက်ကြပြီးတော့ကျွန်တော်တို့ယုံဖွင့်ပွဲကိုတကယ်ကိုပေါ့လေဖဲကြိုးတွေပါတယ်ဖြတ်ဖြတ်ပြီးတော့ဖွင့်တက်ပေးခဲ့တာကိုကြည်ချင်းအပြင်ဒါအမေရိကန်ဆိုရအနေနဲ့ကျွန်တော်တို့အပေါ်သဘောထားကိုဒါသိတာပါတယ်ဒါကျွန်တော်တို့ကိုဒါသူတို့အနေနဲ့တရားဝင်ပေါ့နော်အတိမတ်ပြုတဲ့သဘောရှိလို့ဒါလည်းအခုလိုမျိုးရုပ်ဖွင့်ပွဲကိုကိုယ်တိုင်လာရောက်ပြီးတော့ကိုယ်တိုင်ပေါ့နော်ဒီဖွင့်ပွဲကိုတက်ရောက်ပြီးတယ်လို့အဲ့ဒီလိုမျိုးနားလည်လို့ရပါတယ်ခင်ဗျာ
ဒီတနင်္လာနေ့ပေါ့နော် Washington DC မှာပြုလုပ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီနိုင်ငံသားရေးဝန်ကြီးဌာနယုံသစ်ဖွင့်ပွဲအခမ်းအနားကိုကုလသမဂ္ဂဆိုင်ရာဒီမြန်မာအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကိုယ်တိုင်လည်းတက်ရောက်တာတွေ့ရပါတယ်။နောက်ဒါ့အပြင်ဒီ Washington DC မှာရှိတဲ့ဒီနိုင်ငံတကာတန်တမန်အတိုင်းဝိုင်းကကိုယ်စားလှယ်တွေမြန်မာအရေးဆောင်ရွက်နေတဲ့ဒီ American နိုင်ငံသားတွေအပြင်ဒီမြန်မာအရေးကိုထဲထဲဝင်လှုပ်ဆောင်ပေးနေတဲ့ဒီလူ့အခွင့်အရေးအဖွဲ့အစည်းတွေနောက်ပြီးတော့ဒီကျွမ်းကျင်သူတွေပေါ့နော်ပညာရှင်တွေလည်းတက်ရောက်ကြတာတွေ့ရပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ
မိုင်းချင်းနိုင်တင်ပြသွားတော့ပါရှင်ခရော့မြန်မာစစ်ကောင်စီရဲ့အနှုတ်မြူတပ်ပေါင်းဖို့တိဆောက်ရေးဆန်းစစ်နေတဲ့တည်င်းဖက်ဆက်ရအောင်ပါစစ်ကောင်စီရဲ့ရုရှားတို့ပူးပေါင်းပြီးတော့အသေးစားနျူကလ িয়ার တပ်ပေါင်းဖို့တခုတိဆောက်ဖို့အတွက်နိုင်ငံရဲ့နေရာအတော်များများမှာဖြစ်နိုင်ခြေအလားအလာတွေဆန်းစစ်ဖို့ပြင်ဆင်နေပြီလို့စစ်ကောင်စီပြောခွင့်ရသူက VOA ကိုပြောပါတယ်နိုင်ငံရေးသုံးသပ်သူတွေကတော့နျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်ဖို့မြန်မာစစ်ကောင်ဆောင်တို့ရဲ့အိမ်မက်ကိုစတင်အကောင့်ထဲပေါ်လာတာလို့သုံးသပ်ကြပါတယ်မမေခအတည်ပြထားပါတယ်ရှင်
စစ်ကောင်စီနဲ့ရုရှားနိုင်ငံပိုင်အနုမြူစွန့် Incorporation Rostan တို့ပူးပေါင်းပြီးနျူကလ িয়ার နည်းပညာသတင်းအချက်အလက်ဌာနကိုရန်ကုန်မြို့မှာပြီးခဲ့တဲ့ February 6ရက်နေ့ကစတင်ဖွင့်လှစ်ခဲ့ပါတယ်။စစ်ကောင်စီဟာရုရှားနိုင်ငံနဲ့ပေါင်းပြီးမြန်မာနိုင်ငံမှာအသေးစားနျူကလ িয়ার ဓာတ်ပေါင်းဖို့တခုတိဆောက်ဖို့လည်းသဘောတူထားပါတယ်။ဒီလိုတိဆောက်ဖို့နဲ့ပတ်သက်ပြီးတင့်ကြော်တဲ့နေရာရဖို့နိုင်ငံရဲ့နေရာတော်တော်များများမှာလေလာဆန်းစစ်တာတွေလုပ်မယ်လို့စစ်ကောင်စီပြောခွင့်ရပိုကျုပ်စော်မင်းထွန်းက VOA ကိုပြောပါရယ်ဘယ်နေရာတွေမှာဆန်းသက်မှုလုပ်မလဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူ
းရွေးချယ်ထားတဲ့နေရာလည်းမရှိသေးပါဘူးဒါတွေလှုပ်ဆောင်ဖို့အတွက်ကကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ကျွန်တော်တို့သူပြည်ကပြုသွားမှာဖြစ်ပါတယ်ပြီးရင်ကျွန်တော်တို့လက်တွေ့ရေးကွင်းစင်းလေလာမှုတွေကိုလှုပ်ဆောင်ပြီးမှအချိန်ယူလှုပ်ဆောင်တာတွေရှိမယ်ပြီးရင်တော့နေရာတော်များမှာလှုပ်ဆောင်မယ်ရှိရင်လှုပ်ဆောင်ပြီးမှကျွန်တော်တို့ကအကောင်းဆုံးအခြေအနေနဲ့တက်တွေ့အကြုံအခြေအနေအပြည့်အဖေးရနေရဲ့ရှင်းရှင်းမှုပြင်ပါဆုံးအခြေအနေတွေနေရာတွေမှာပဲကျွန်တော်တို့ဆောင်ရွက်ပါမှာဖြစ်ပါတယ
်နျူကလ িয়ার နည်းပညာသတင်းအချက်အလက်ဌာနကိုစစ်ကောင်စီဥက္ကဋ္ဌပူဇော်မှုကြီးမင်းအောင်လှိုင်နဲ့ Rostam ရဲ့ညွှန်ကြားရေးမှူးချုပ် အလစီလီခါဂျော့ဖ်တို့တက်ရောက်ဖွင့်လှစ်ခဲ့တာပါနျူကလ িয়ার ကိုငြိမ်းချမ်းစွာအသုံးပြုရေးအတွက်ဘာတွေဆောင်ရွက်မလဲဘလို့ဆောင်ရွက်နေလဲဆိုတာကိုချပြဖို့နျူကလ িয়ার နည်းပညာသတင်းအချက်အလက်ဌာနဖွင့်လှစ်ခဲ့တာဖြစ်ပေမဲ့အသေးစိတ်အစီအစဉ်ကိုတော့ပြောဆိုဖို့မရှိသလိုထုတ်ပြန်သွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်အရင်ကနျူကလ িয়ার စွမ်းအင်ကိုလျှက်စစ်တပ်အားထုတ်လုပ်ရေးတိပ်ပံတုတေသနစေဝါထုတ်လုပ်ရေးနဲ့စက်မှုလုပ်ငန်းတွေမှာသုံးပြသွားမယ်လို့စစ်ကောင်စီကပြောဆိုထားပြီးခုတစ်ချိန်မှာတော့စိုက်ပျိုးရေးမှာပါသုံးသွားမှာဖြစ်တယ်လို့ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်။နိုင်ငံလုံးပြည်နျူကလ িয়ার တဲ့မကြံပေါ်ရေးစာချုပ်ကိုစာချုပ်ဖွင့်ဝင်နိုင်ငံတွေဖြစ်တယ်။နိုင်ငံလုံးအရေးကြီးတဲ့ငင်းညာတဲ့ရည်ရွယ်ချက်နဲ့ပဲကျွန်တော်တို့အသုံးပြသွားမှာဖြစ်တယ်။အဓိကတော့ကျွန်တော်တို့အသုံးပြသွားမယ်နယ်ပယ်တွေဒါရက်ဖစ်စွာနဲ့ပတ်သက်တဲ့နေပြည်မှာအသုံးပြုပါမယ်ပြီးရင်တော့ကျွန်တော်တို့စက်မှုစေဝါနဲ့စိုက်ပျိုးရေးခံစားရတွေမှာယူကလ িয়ার နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ယူကလ িয়ার တက်ရောက်ကြီးအသုံးပြုပြီးတော့ကျွန်တော်တို့ဆောင်ရွက်တဲ့ဤပညာတွေကိုကျွန်တော်တို့ဖွင့်ထုတ်တက်အောင်ဆောင်ရွက်ပါမယ
်စစ်ကောင်စီကတော့နျူကလ িয়ার အခြေခံအဆောက်အုံတွေတိစောက်တဲ့အခါမှာတော့ဘေးအန္တရာယ်ကင်းရှင်းရေးလုံခြုံရေးနဲ့အရေးပေါ်အခြေအနေတုံ့ပြန်ဆောင်ရွက်ရေးလုပ်ငန်းတွေကိုလေ့လာဆန်းစစ်ပြီးလုပ်ကိုင်ဆောင်ရွက်တော့မှာဖြစ်တယ်လို့ပြောပါတယ်ဆန်းစစ်ပြီးသွားရင် IAEA နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီရဲ့သတ်မှတ်ချက်တွေအတိုင်းအကောင့်ထဲပေါ်မယ်လို့ပြောသလိုအကောင့်ထဲပေါ်ဖို့အတွက်စစ်တပ်နဲ့ပြင်ပပညာရှင်တွေကိုခေါ်ယူပြီးလေ့လာဆန်းစစ်တာတွေလုပ်ကင်ပြီးမှအကောင့်ထဲပေါ်မှာဖြစ်တယ်လို့လည်းဆိုပါတယ်နိုင်ငံရေးလေ့လာတုံ့တက်သူတွေကတော့စစ်ကောင်စီရဲ့အခုလုပ်ရဟာနျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်ဖို့အိမ်မက်ကိုစတင်အကောင့်ထဲပေါ်လာတာဖြစ်တယ်လို့ဝေဖန်တုံ့တက်တာတွေရှိပါတယ်နိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ကတော့စစ်ကောင်စီရဲ့နျူကလ িয়ার အိမ်မက်နဲ့ပတ်သက်လို့အခုလိုဝေဖန်သုံးသက်လိုက်ပါတယ်
။အဲဒီနျူကလ িয়ার ကိစ္စနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီကပြောဆိုနေတဲ့ကိစ္စတွေကိုကျွန်တော်တို့ကတော့အယူအိမ်မက်မဲ့တယ်လို့ပဲကျွန်တော်တို့သဘောထားပါတယ်ရှင်။ရုရှားကလည်းသူ့ပစ္စည်းတွေကျွန်တော်တို့ပမာပြည်ကိုလာရောက်ပြီးတော့တတ်ဆင်ပေးနေတယ်လေနေပေးနေဆိုအလကားပေးနေမှာမဟုတ်ပါဘူးပတ်စံပေးမှရတာပါတခုကသူရဲ့နော်ဘယ်တီးတီးကဆုံးရှုံးနေနေရင်ဆိုင်နေရတဲ့စစ်တပ်ကိုနော်ကျွန်တော်တို့ဟိုအားရှိအောင်တွန့်တင်ပေးဖို့အတွက်နော်အခုဟန်ပြအဲ့ဒါတွေပြောဆိုလှုပ်ဆောင်နေတာဖြစ်ပါတယ
်မြန်မာနိုင်ငံဟာနျူကလ িয়ার လက်နက်စမ်းသပ်ဖောက်ကွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ်ကို2016ခုနှစ်မှာလက်မှတ်ရေးထိုးထားခဲ့ပြီးနျူကလ িয়ার လက်နက်ပိတ်ပင်တားဆီးရေးစာချုပ်ကိုလည်း2018ခုနှစ်မှာလက်မှတ်ရေးထိုးထားပါတယ် LDC ကမ္ဘာအစင်းရဲဆုံးနိုင်ငံစည်းရုံးမြန်မာနိုင်ငံမှာအသေးစားနျူကလ িয়ার ဓာတ်ပေါင်းဖို့တိစောက်ဖို့ပြင်ဆင်နေတာနဲ့ပတ်သက်လို့ IAEA နိုင်ငံတကာအနုပြုစွမ်းအင်အေဂျင်စီအနေနဲ့မှတ်ချက်တစ်စုံတစ်ရာပေးရန်ရှိမရှိ VOA ကတော့မေးမြန်းစုံစမ်းထားစေဖြစ်ပါလိမ့်ရှင်
။မမေခါတင်ပြပို့တော်ရပါရှင်ခုတော့ရှမ်းမြောက်ကစီးရဲအခြေအနေပြတင်ပြဆက်ကြရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းနှောင်ချိုးမြို့နယ်မှာစစ်ကောင်စီတပ်နဲ့ PDF တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားတာကြောင့်အနည်းဆုံးကျေးရွာ9ရွာကပြည်သူ900ကျော်စစ်ဘေးလွတ်ရာဟိုခိုရွာကိုတိမ်းရှောင်နေကြရပါတယ်။လက်တလုံးမှာတိုက်ပွဲတွေငြိမ်သက်သွားပေမဲ့ချက်ပြီးတော့ဖြစ်ပွားလာမှဆိုရင်ပြီးတော့နေရမပြန်နိုင်သေးသလိုရက်ကြလာရင်တော့ဆန္ဒရိုက်ခါအတွေ့ခက်ခဲမဲ့အခြေအနေရှိနေတာပါ။ဒီအကြောင်းသတင်းပေးပို့ချက်ကိုစံကျော်ပြောပြထားပါတယ်။
ပြီးခဲ့တဲ့တောက်ကြနေကနောင်ချိုမြို့နယ်ဒိုးပင်ကျေးရွာအုပ်စုလုံခန့်ရွာမှာစစ်ကောင်စီတပ်နဲ့မန္တလေး PDF တပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့တာပါစစ်ကောင်စီတပ်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့တဲ့နောက်တိုက်ပွဲအနီးကျေးရွာတွေကယာနဲ့ချီတဲ့ဒေသခံရွာသားတွေဟာစစ်ဘေးလွတ်ရာဟိုခိုရွာကိုတင်းရှောင်ခဲ့ကြပါတယ်လောလောဆယ်ဟိုခိုရွာဖုံးကြီးကျောင်းမှာစစ်ဆောင်5ကျော်လောက်ခိုးလုံနေရပြီးနေရက်မပြတ်နိုင်သေးကြောင်းစစ်ဆောင်အမျိုးသမီးတူက VOE ကိုပြောပါတယ်
ဒီတော့လက်တော့မှာ900နဲ့ချစ်ရေးထားတာသူလုံခန့်ကအများကြီးနေလုံခန့်က300ကျော်400ရှိဒိုးပင်ကလည်းလုံခန့်နဲ့ပြီးတော့ပြောလာရှောင်းလာတယ်နောက်ပြီးတော့ကြံခင်းကလည်းလုံခန့်နဲ့ပြီးတော့ပြောရှောင်းလာတယ်ခင်းမွားကျတော့လည်းနဲ့ပွဲလာလုပ်ရင်းနဲ့ငါလုံးမရပိတ်မိနေတယ်လက်ပွဲကတော့အင်ဂျင်300လောက်တော့ရှိနေသူချစ်ချင်စခန်းမှာတိုင်ပွဲကြီးတော့အခုတော့အတန်မကြားတော့သူကလူအားရင်လိုက်ခါပိုင်းမှာသွားလာလို့မရဘူးသူကနောင်းပိတ်ထားရှင်ကျွန်တော်တို့ကပြန်လို့မရဘူး
လက်ရှိမှာစစ်ကောင်စီတပ်တွေဟာလုံခံကျေးရွာမှာစခန်းချနေတာဖြစ်ပါတယ်စစ်ရှောင်အများစုကအဝတ်တထည်ကိုတစ်ခုနဲ့တိမ်းရှောင်လာတာကြောင့်စားနဲ့ရိတ်ခါစောင်းချင်တောင်အဝတ်အစားနဲ့စေးဝါးတွေလိုအပ်နေတာဖြစ်ပါတယ်ကုညီထောက်ပံ့ပေးနေတဲ့အခြေအနေကိုလည်းစစ်ရှောင်အမျိုးသမီးတို့ကအခုလိုပြောပါတယ
်ဒီကောင်ကပဲချက်ကျင်းနေရတယ်ဟိုအလူရှင်မရှိခင်ကတော့ဖုန်းကြီးကတခြားနေနဲ့ချက်ကျင်းခိုင်းတာ ကော်မတီတွေဒီမှာတော့နာလီကြတယ်ခဲ့အဲ့လိုမျိုးဝေးတို့စံတို့စီတို့စားတို့အဲ့လိုမျိုးလာလာမျိုးရှိတယ်အခုဒီနေ့ကတော့နာလာတော့မိတ်ဆွေမြမကနာတယ်ရှင်ပြီးတောင်းတယ်အထုတွေစားလို့နာတယ်အဲ့လိုမျိုးအိုးစားတယ်အဲ့လိုလာထပ်ပတ်လို့နာတယ်ရှင်
စစ်ဆောင်ကော်မတီကတာဝန်ရှိသူတို့ကတော့အဓိကလိုအပ်နေတဲ့စားနပ်ရိက္ခာကိုဟိုခိုရွာသားတွေနဲ့အနီးအနားမှာအခြေစိုက်တဲ့စီးပွားရေးကုမ္ပဏီတွေကလှူဒန်းတာရှိကြောင်းနဲ့ပြင်ပအဖွဲ့အစည်းတွေနဲ့မိတ်ဆွေမြန်မာအဖွဲ့ကဒီနေ့ဆောင်ချင်းတောင်ခေါင်းအောင်တကူရီသုံးပစ္စည်းတွေကိုဗစ်ကာကွယ်ရေးမျက်နှာဖုံးတွေလက်တန့်စည်းရည်တွေလာရောက်လှူဒန်းကြောင်းပြောပါတယ်စစ်ပြေးဒုက္ခသည်တွေရေရှည်ဆက်လက်ပြီးခိုလုံရမယ်ဆိုရင်တော့စားနပ်ရိက္ခာအခက်အခဲရှိနိုင်ကြောင်းလည်းပြောပါတယ
်လက်ရှိကတို့ဟိုဘက်ကတို့ကမပြန်ရသေးဘူးတို့ကတော့ငင်းရှင်းရင်တော့ပြန်လည်းတော့ပြောတာပဲဟုတ်တယ်ကျွန်တော်လည်းရက်တော့မခံနိုင်တတ်တယ်ဗျာငင်းရှင်းတော့ဟုတ်တယ်ဗျာစားနေရတာနည်းနည်းခက်ခဲဖြစ်လာမှတည်းနဲ့ငင်းရှင်းရတော့အဆင်ပြေတာတော့ဒီလိုမှကျွန်တော်အဆောင်ကြီးလည်းများတယ်ဆိုတော့ဟုတ်
တောက်ကြနေတိုက်ပွဲဖြစ်ပွားစဉ်ကစစ်ကောင်စီက MI-35 တိုက်ခိုက်ရေးရဟန်းရင်နဲ့တိုက်လေရင်တွေသုံးပြီးသုံးကြိမ်တိုင်တိုင်လေကြောင်းကတိုက်ခိုက်ခဲ့ကြောင်းမန္တလေး PDF အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။2022ခုနှစ်ဩဂုတ်လကုန်ပိုင်းကလည်းနောင်ချိုမြို့နယ်ဒိုးပင်ကျေးရွာအုပ်စုမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးလေကြောင်းကတိုက်ခိုက်ခဲ့တာတွေရှိခဲ့တာကြောင့်ကျေးရွာခန့်ရွာကဒေသခံ100ကျော်လောက်နေရဲစွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။နောင်ချိုမြို့နယ်ဒိုးပင်ကျေးရွာအုပ်စုဟာနောင်ချိုမြို့နယ်နဲ့ကြောင်မဲမြို့နယ်အဆက်ဒေသမှာတည်ရှိရလဲဖြစ်ပါတယ်ခင်ဗျာ။
ကိုစံကြောတင်ပြသွားတာပါရှင်ခုတော့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့အခြေအနေသတင်းဖက်ဆက်ကြရအောင်ပါမြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ်လျှောက်ထားတဲ့လုပ်ငန်းစဉ်တွေပုံမှန်ပြန်မလည်ပတ်နိုင်သေးပေမဲ့လို့ဗုဒ္ဓဂါယဖျားဖူးသွားမဲ့သူတွေကတော့နိုင်ငံကူးလက်မှတ်သလအတွင်းလုပ်ပေးတာတွေရှိလာပါတယ်ပညာရေးကျန်းမာရေးနဲ့တခြားကိစ္စတွေအတွက်နိုင်ငံကူးလက်မှတ်လျှောက်ထားမှုတွေကတော့အခုအချိန်ထိမရသေးဘူးလို့စောင့်ဆိုင်းနေကြသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုရဲမွန်တင်ပြထားပါတယ်ရှင်
မြန်မာနိုင်ငံကူးလက်မှတ်လျှောက်ထားမှုလုပ်ငန်းစဉ်ဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကအပြောင်းအလဲတွေရှိခဲ့ပြီးအခုအချိန်ထိလျှောက်ထားမှုလုပ်ငန်းစဉ်ပုံမှန်ပြန်မဖြစ်သေးပါဘူး။နိုင်ငံကူးစာအုပ်အသစ်လုပ်တာ၊တက်တန်းတို့တာ၊နိုင်ငံခြားမှာအလုပ်လုပ်ခွင့်စာအုပ်ပုံစံပြောင်းတာအပါအဝင်စာအုပ်လျှောက်ဖို့ကိုအွန်လိုင်းကနေရချင်းယူတာကအစအားလုံးကိုပိတ်ပင်ထားတာပါ။ဒါပေမဲ့လည်းနိုင်ငံကူးလက်မှတ်လျှောက်ထားဖို့လိုသူတွေအတွက်ရနိုင်မဲ့တစ်ခုသီးသောနည်းလမ်းကဗုဒ္ဓဂါယဖျားဘူးအစီအစဉ်မှာလိုက်ပါမယ်ဆိုတဲ့အာမခံချက်နဲ့ခရီးသွားအေဂျင်စီကနေတဆင့်ချိတ်ဆက်ပြီးတလအတွင်ရရှိအောင်ဆောင်ရွက်နိုင်တာဖြစ်ပါတယ်။ဗုဒ္ဓဂါယခရီးစဉ်လိုက်ပြီး passport ဝန်ဆောင်မှုတလအတွင်ပေးနေတဲ့ဖျားဘူးအေဂျင်စီတွေရဲ့ကြော်ညာတွေလည်းလူမှုကွန်ရက်ဆံမျက်နှာတွေမှာအတော်များများနေရာယူလာပါတယ်။နိုင်ငံကူးလက်မှတ် passport စာအုပ်တွေကုန်ကျစရိတ်က8000ကျပ်ဝန်းကျင်မှာရှိတယ်လို့ဗုဒ္ဓဂါယဖျားဘူးအေဂျင်စီတခုကလည်းပြောပါတယ်။
ဒါပေါ်လို့ကျွန်တော်ဒီစီးစင်းနဲ့လိုက်ပါမယ်ဆိုတော့ grand view ပေါ့နော်ပတ်စုကတော့အမခံနေထုတ်ပေးရတယ်ပတ်စုဒီတော့၈ပေါင်းနဲ့တွင်းရတယ်အဲ့ဒါကတော့၈ပေါင်းပေးရတယ်၈ပေါင်းဝင်ပြီးကုန်တယ်စာချင်းကတော့တမကျူတင်စီးစင်းတွင်းရပါတယ်ရှင်ဘာသာသာသာတော့လေလောစေကတူပါအနောက်မလို့ပါမလို့ဘလို့ပြီးဒီပေါ့နော်ဟိုလောစေကကျတော့ပူကြပါတာရှိရမယ်တချို့တို့ခွင့်ရပုံသားဆိုလေပုံသားပါတာပါလေအဲ့လိုမျိုးရှိတယ်ဆိုရင
် passport အတွက်ကုန်ကျစရိတ်က8000ဝန်းကျင်ဆိုပေမဲ့ဗုဒ္ဓဂါယခီးစဉ်ကုန်ကျစရိတ်ကတော့အနည်းဆုံး70သိန်းအထက်ကအစရှိပါတယ်။နိုင်ငံကူးလက်မှတ် passport စာအုပ်မဖြစ်မနေလိုအပ်နေသူတွေအနေနဲ့ဖျားဖူးခီးစဉ်ကိုရွေးချယ်တာရှိပေမဲ့ကုန်ကျစရိတ်မတက်နိုင်သူတွေကတော့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေပုံမှန်ပြန်လည်ပတ်မဲ့အချိန်ကိုတော့စောင့်ဆိုင်းနေကြတယ်လို့ပြောပါတယ်။နိုင်ငံကူးလက်မှတ်ထုတ်ပေးရေးဌာနကနိုင်ငံကူးလက်မှတ် passport စာအုပ်တွေထုတ်ပေးတာကိုရပ်နားထားပေမဲ့ပြည်ပအလုပ်ကံရှာဖွေရေးအေဂျင်စီတွေဘက်ကအလုပ်ကမ်းလမ်းစာနဲ့ပူးတွဲပြီးလျှောက်ထားလာရင်တော့နိုင်ငံကူးလက်မှတ်ကိုထုတ်ပေးတယ်လို့အလုပ်သမားရေးဌာနကပြောထားပါတယ်။အလုပ်ကံရှာဖွေရေးအေဂျင်စီတွေဘက်ကပြည်ပနိုင်ငံတွေရဲ့အလုပ်ကမ်းလမ်းစာနဲ့ပူးတွဲလျှောက်ထားမယ်ဆိုရင်ထုတ်ပေးနေတယ်လို့မြန်မာအလုပ်သမားရေးရဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းကပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကတည်းက VOA ကဆက်သွယ်မေးမြန်းတဲ့အချိန်မှာဖြေကြားထားပါတယ်။
ဒီရဲ့ဘလက်လစ်မပါတဲ့အေဂျင်စီတွေသူလုံထုံလုံနေတိုင်းဆက်လုပ်နေပြီ။အခု133ခုအေဂျင်စီကိုပယ်နေဟိုဟာပေါ့ဘလက်လစ်သူတို့ကြီးညာထားတယ်။အကြီးညာထားတဲ့အတွက်အဲ့ဒီအေဂျင်စီကကျွန်တော်တို့ဆီယာတဆင့်ပတ်စုအလျှောက်မယ်ဆိုရင်အဲ့ဒီအကြောင်းလောလောဆယ်ကျွန်တော်တို့ပယ်ရင်လုပ်ထားတယ်။ဆိုင်းမှန်ထားတယ်။ဆိုတော့ကျန်တဲ့ clear ရှိတဲ့ကုမ္ပဏီကျွန်တော်ပုံမှန်လမ်းကြောင်းတိုင်းဆက်လုပ်နေတာ။
နှစ်နိုင်ငံသဘောတူညီမှု MOU စနစ်နဲ့ပြည်ပမှာတွားရောက်လုပ်ကိုင်မဲ့အလုပ်သမားတွေအနေနဲ့ passport လုတ်ဆောင်မှုအလိန်ခံရတာတွေလည်းရှိနေလို့ဒါတွေကိုတတိရှိဖို့ကိုလည်း passport လုတ်ဖို့စောင့်ဆိုင်းနေသူအချင်းချင်းတတိပေးထားကြပါတယ်။နိုင်ငံကူးလက်မှတ်စာအုပ်ထုတ်ဖို့အဆင့်တစ်ခုသာကြံတော်သူတွေအနေနဲ့ကိုယ်တိုင်ကိုယ်ကျနေပြည်တော်ရုံးကိုလိမ့်မှုပြီးစာတမ်းတာတွေလည်းရှိလာပါတယ်။ဒါပေမဲ့လည်းနိုင်ငံကူးလက်မှတ် passport စာအုပ်ရဖို့အတွက်ကြားခံဆောင်ရွက်မဲ့ဘလို့အဖွဲ့အစည်းမှအခုချိန်ထိမရှိသေးပဲမြန်မာနိုင်ငံက passport ရုံးွယ်တိုင်းလုပ်ငန်းဆောင်ရွက်တာတွေကိုပိတ်ပင်ထားဆဲဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှတော်တာရှင်များရှင် FOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့တွေ့ဆုံမင်းမြန်ခတ်တစ်ခုနဲ့အတူစီးပွားရေးနဲ့လူမှုရှုခင်းစတဲ့အပစင်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။အရင်ဆုံးတော့တွေ့ဆုံမင်းမြန်ခတ်နဲ့စကြရအောင်ပါ။စစ်အာဏာသိမ်းခဲ့တဲ့နှစ်အတွင်းကြားပြည်နယ်လို့ခေါ်တဲ့ကရင်နီပြည်နယ်အတွင်းလူဦးရေတပတ်နေပါလောက်စစ်ဘေးဒုက္ခသည်တွေအဖြစ်တင်းရှောင်နေကြရပြီးဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ကရင်နီလူအခွင့်အရေးအဖွဲ့တွေကပြောပါတယ်။ကရင်ပြည်နယ်တွင်ဆိုးဝါးတဲ့ရာဇဝမှုများလို့နာမည်ပေးထားတဲ့အစည်းအခမ်းအစားတစ်ဆောင်ကိုဖက်ဖျော်လက်ခွေတွေကထုတ်ပြန်လိုက်တာပါ။ဒီအစည်းအခမ်းအစားနဲ့ပတ်သက်လို့ကရင်နီအရေးပေါ်ကယ်ဆယ်ရေးဆက်ဆက်ဆောင်ရွက်မှုအဖွဲ့တာဝန်ခံတို့ဖြစ်တဲ့ကိုနဲနဲ့ဘလော့ကို FOA ရုံးချုပ်မှာမှတ်ခင်ဖြူတွေကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ကိုနဲနဲ့ဘလော့အခုလိုမျိုး VOA ရုံးထီလာပြီးတော့တကူတကမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ပါ။ဆိုတော့ကျွန်မသိသလားအခုဒီကရင်ပြည်လူ့ဖွဲ့ရေးအဖွဲ့ပါမယ်။နောက်အမျိုးသမီးအဖွဲ့ရေးလည်းနှစ်ဖွဲ့ပါတယ်။နောက်ဗာလဲကရင်ပြည်ငင်းချမ်းရေးစောင့်ကြည့်တဲ့ကွန်ရက်တစ်ခုလည်းပါမယ်ထင်တယ်။ဒီအရက်ဖက်အဖွဲ့စီတွေပေါင်းပြီးတော့မှဒီဖေဖော်ဝါရီလ9ရက်နေ့မှာကရင်ပြည်ပြည်နယ်အတွင်းပေါ့နော်ဒေသအတွင်းမှာရှိတဲ့အဆိုးဝါးတဲ့ဆေးရသွေးမှုတွေလူခွေချင်းတွေနဲ့ပတ်သက်ပြီးတော့မှတ်တမ်းတင်ထားတဲ့အစင်ကန်စာတစ်ခုထုတ်ပြန်တယ်လို့သိရပါတယ်ဆိုတော့ဒီအစင်ကန်စာထဲမှာအထက်ကဘလို့အချက်တွေကိုထောက်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီအစင်ကန်စာတော့ဦးစားဒီအာနာသိမ့်မှုနောက်ပိုင်းပေါ့နော်အေမေလ2021ကနေစက်တင်ဘာလ2022အတွင်းမှာဖြစ်ခဲ့တဲ့ဒီစစ်ကောင်စီရဲ့ဦးစားလူခွေချိုးဖောက်မှုတွေကိုပြုစုမှတ်တမ်းတင်ထားတဲ့အစင်ကန်စာပေါ့နော်အဲ့မှာကျွန်တော်တို့ကဗာအဓိကတွေ့ရတယ်ဆိုလို့ရှိရင်ဒီစစ်ကောင်စီကနေဟိုဆေးရသွေးမှုတွေကျူးလွန်တာတွေတွေ့ရတယ်ပြီးတော့လူသားမျိုးနွယ်ပေါ်မှာဟိုကျူးလွန်တဲ့ပြစ်မှုတွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ဒီနိုင်ငံတကာဥပဒေချိုးဖောက်တာတို့ပေါ့နော်ပြီးတော့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးဖောက်တာတွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ဒီပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေကျွန်တော်တို့တွေ့ရတယ်ဟိုပြည်သူနဲ့ဟိုလက်နက်ကန်အဖွဲ့တွေကိုခွဲမခြားဘဲနဲ့အဲ့လိုအကုန်လုံးစုပုံပြီးတော့မှပြစ်ခတ်တိုက်ခိုက်တာတွေကိုလောက်တာတွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ဥပဒေမဲ့ဖမ်းဆီးထောင်ချရတယ်တွေ့ရတယ်ပြီးတော့မြေပါနေဆဲမှုလောက်တာတွေကိုလည်းတွေ့ရတယ်ပြီးတော့အတင်းအဓမ္မခိုင်းစရာတွေရှိတယ်ပြီးတော့လူသားဒိုင်းသပွဲလောက်တာတွေလည်းတွေ့ရတယ်ပြီးတော့ကြီးရွာတွေပေါ့နော်အိမ်တွေစာတင်ကျောင်းတွေဆေးရုံစီခန်းတွေကိုဖျက်ဆီးတာတွေလည်းကျွန်တော်တို့တွေ့ရတယ်ဆိုတော့အဲဒီတွေ့ရှိချက်တွေကတော့အဓိကတွေ့ရှိချက်တွေပေါ့
ဟုတ်ကဲ့ဆိုတော့ဒီ report ကိုခေါင်းစဉ်ပေးထားတာလဲ atrocity crimes in Karenni state ပေါ့เนาะဆိုတော့ Karenni ပြည်နယ်အတွင်းဒါ data ကောဆိုရင်တော့ကရင်ပြည် data ဟိုကျွန်တော်တို့မြေပုံမှာကြည့်ရင်တော့ကြားပြည်နယ်လို့တွေ့ရတာပေါ့လေဆိုတော့ကျွန်တော်တို့ကရင်ပြည်လို့ပဲပြောကြပါစို့ဒီ data တွေမှာဖြစ်တဲ့ဆိုးဝါးတဲ့ရာဇဝတ်မှုတွေလို့ခေါင်းစဉ်တက်ထားတဲ့ခါကျတော့ဒီဆိုးဝါးတဲ့ရာဇဝတ်မှုတွေလို့ပြောတဲ့နေရာမှာဒါစစ်တပ်ကကျူးလွန်တဲ့ဟာအရာတစ်ခုပဲလားဒီ data မှာရှိတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးတော့ရောဒီလိုမျိုးချိုးဖောက်မှုတွေတွေ့တာရှိတာမျိုးရောတွေ့ရတာရှိပါသလား
ဟုတ်ကဲ့ဒီကျွန်တော်တို့ရဲ့ရှာဖွေတွေ့ရှိချက်မှာတော့ဒီဆိုးဝါးတဲ့ဒီချိုးဖောက်မှုတွေကတော့ဟိုစစ်တပ်ကနေပဲပေါ့နော်ဒီစစ်ကောင်စီကနေပဲကျူးလွန်တာကိုကျွန်တော်တို့တွေ့ရတယ်ဒီတခြားလက်နက်ကိုင်အဖွဲ့ငယ်တွေလေးတွေရှိပေါ့နော်အဲ့ဒါတွေကျူးလွန်တဲ့ဟာတွေကတော့အဝူစားအလုံးစုံကတော့ဘယ်လိုပြောရမလဲဟိုဟာဒီရွာထဲမှာလူတွေမရှိတော့တဲ့အခါဝင်သွားရင်ဟိုဟာလူလာလေးတွေယူတာမျိုးတွေတော့ဟိုကျွန်တော်တို့တွေ့ရတယ်ဥပမာစိုက်ကယ်လေးတွေပါလေးတွေယူသွားတာမျိုးတွေပေါ့နော်ဒါကတော့ဟိုကျူးလွန်မှုတမျိုးပေါ်လာတာပိုင်ရှင်ကိုအတိမပြေးပြေးနဲ့ယူသွားတာပေါ့လေနော်ဆိုတော့အဲလိုဟာမျိုးလေးတော့ပဲကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ခုနပြောတဲ့ဒီကြီးမားတဲ့ကျူးလွန်မှုလူတတ်မှုတွေဟိုစားဖြစ်စည်းမှုတွေဟိုအငင်းပါနေဆက်မှုတွေစတာတွေကအဲ့ဒါကစစ်ကောင်စီကနေကျူးလွန်တာတွေပဲကျွန်တော်တို့တွေ့ရပါတယ်ခင်ဗျဟု
တ်ကဲ့ဒီမြန်မာနိုင်ငံမှာကဒီအစဉ်ဆက်ကကျွန်တော်ရတာစစ်တဲ့အုပ်ချုပ်မှုနဲ့တော်တော်ကြာကြာပြည်တွင်းစစ်နဲ့နေခဲ့ရတဲ့ဒေသဆိုတော့လက်နက်ကိုင်ပြပခနေရာတွေမှာဆိုလို့ရှိရင်အခုလိုမျိုးဆဆွပြောတဲ့ဒီစစ်ရစဝတ်မှုတွေနော်ဟိုပြည်သူတွေတိုက်ခိုက်ခံရတဲ့အခြေအနေတွေဆိုတာအရင်တော့ကလည်းရှိခဲ့ပြူတဲ့ဒေသတွေလို့ပြောလို့ရပါတယ်ဆိုတော့အခုအခြေအနေကအရင်နဲ့မတူအောင်ဘလောက်ထိဆိုးဝါးသွားတယ်လို့ပြောချင်တာပါလေ
ဟုတ်ကဲ့ဒီလိုအခြေအနေကဒီအနာသိမှုနောက်ပိုင်းမှာတော့ဟိုကအများကြီးပိုဆိုးသွားတာပေါ့နော်ကျွန်တော်တို့ကအေးတနိုင်ငံလုံးအတိုင်းအတာဖြစ်သွားတယ်လို့တောင်ပြောလို့ရတာပေါ့နော်အခုဆိုလို့ရှိရင်ကျွန်တော်တို့ report ကတော့ဒါကတော့ဒီ Greenie ပြည်မှာဖြစ်တဲ့ဟာကိုကျွန်တော်တို့မြေပေါင်းထိုးပြတာပေါ့ဒါပေမဲ့ဒီ Greenie ပြည်မှာဖြစ်တဲ့ဟာတွေကဒီတနိုင်ငံလုံးမှာဖြစ်တဲ့အစိတ်ပိုင်းတစ်ခုပေါ့နော်အဲ့ဒါ ရီနီပြမြန်မာနိုင်ငံရဲ့ case study အနေနဲ့လို့တော့ပြောလို့ရတယ်ဒီအစီရင်ခံစာလေစကိုင်းမှာလည်းဖြစ်တယ်မကွေးမှာလည်းဖြစ်ဒီပုံစံမျိုးเนาะချင်းပြည်နယ်ဖက်မှာရခိုင်ပြည်နယ်မှာလည်းဖြစ်ခဲ့တယ်ကချင်ပြည်မှာလည်းဖြစ်တယ်ကရင်ပြည်မှာလည်းဖြစ်တယ်ပေါ့เนาะဆိုတော့ဟို data တော်တော်များများမှာဒါတွေကဖြစ်နေတယ်စစ်ကောင်စီကပဲเนาะကျွန်တော်တို့ report ထဲမှာဆိုလို့ရှိရင်မှာဟိုကဒီလေချောင်းတုံးပြီးတော့မှအရသာပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးတွေစကိုင်းမှာကျွန်တော်တို့မြေဝါတထင်မြင်ခဲ့ရတာတွေရှိတယ်ရွာလုံးကျုပ်ဖျက်ဆီးလိုက်တာမျိုးတွေရောကျွန်တော်တို့မြင်ခဲ့ရတယ်အများကြီးတော့ဆိုတော့ဒါတွေကအရင်ကဆိုလို့ရှိရင်ကျွန်တော်တို့ကရီနီဒေတာတို့ကရင်ဒေတာတို့အဲ့လိုဟာမျိုးတွေမှာပဲဖြစ်လေရှိတယ်เนาะဒါပေမဲ့ဒီအနာသိမှုနောက်ပိုင်းမှာဒီလူထုတော်လိုင်းရေးကိုနေနေတဲ့အနေနဲ့စစ်ကောင်စီကဒီပြစ်မှုတွေကိုကျူးလွန်တာကတော့တနင်္ဂနွေလုံးအတိုင်းအတာဖြစ်သွားတာပေါ့
အခုကရင်ဒီပြည်နယ်အတွင်းမှာဘယ်လိုဘလောက်ထိအခြေအနေဆိုးဝါးသွားတယ်ဆိုတာမျိုးကထောက်ပြထားတာရှိတယ်လေကျွန်မအကြမ်းမြင့်တစ်ချက်ထွေးလိုက်တာကတော့ဥမာလူကြီးရဲ့တရားခိုင်နှုန်းလောက်ဟိုတိဆုံးသွားရတယ်ဆိုတာမျိုးအသက်ခံလိုက်ရတယ်ဆိုတာမျိုးဒီနှစ်နှစ်အာနာသိမ့်တဲ့ကာလအထွန်းမှာပေါ့နော်ဒီစပေးဒုက္ခတွေကြားမှာထွက်ပြေးရတဲ့သူအများကြီးရှိရဆိုတာလေတရားဆိုအချက်လက်အဖြစ်ဒီအစင်ကစားထဲမှာထောက်ပြထားတဲ့အချက်တချို့လည်းဟိုပါထူးခြားချက်တွေရှိမှပြောပြပါ
ဆိုတော့ဟိုကရီနီပြည်ထဲမှာတော့အခုဆိုးဝါးဆုံးဖြစ်သွားတာကတော့ဦးစားကျွန်တော်တို့လူဦးရေရဲ့40ရာခိုင်နှုန်းကျော်ကအခုဒီဟိုဦးမဲအိမ်မဲဖြစ်သွားတော့နေရာဆွန့်ခွာထပ်ပြီးတင်းရှောင်နေရတဲ့ပြည်တွင်းဖက်မှာပေါ့နော်ဟိုစားလူဦးရေ3,800ကျော်ပေါ့ဆိုတော့ကျွန်တော်တို့ကီအန်ဒီလူဦးရေက4,000+ လေးပဲရှိတယ်เนาะကျွန်တော်တို့ကီအန်ဒီပြည်ဟိုကရားပြည်လို့လည်းသိတဲ့ပြည်ထဲမှာဆိုလို့ရှိရင်3,000+လောက်ပဲရှိတယ်ပြီးတော့ဒီဟိုရှမ်းပြည်တောင်ပိုင်းမှာရှိတဲ့ကျွန်တော်တို့ကီအန်ဒီလူဦးရေတွေဆိုလို့ရှိရင်လည်း3,000+လောက်ရှိတယ်ဆိုတော့စုစုပေါင်းလိုက်4,000+လေးကအခုက40ရာခိုင်နှုန်းပေါ့နော်3,800ကကျွန်တော်တို့ကဦးမဲအိမ်မဲဖြစ်သွားတော့ပေါ့နော်အဲ့ဒါတခုပြီးတော့နောက်တခုကဆိုလို့ရှိရင်ကျွန်တော်တို့ဥပမာဒီမော့ဆိုလို့မြို့ဆိုလို့ရှိရင်လူမရှိတော့နေလို့မရတော့ဘူးเนาะရွာတွေဒီမော့ဆိုနီးနားရွာတွေလည်းအကုန်လုံးပြက်တယ်ပြီးတော့ဖူဆိုလို့မြို့ဆိုလို့ရှိရင်လည်းနေလို့မရတော့ဆိုတော့ရှိတာကတော့စစ်ကောင်စီစခန်းလေးနည်းနည်းပါခုနာဒီနားလေးတွေကိုရှိရင်ပေါ့เนาะစစ်ဆောင်တွေဆိုလို့ရှိရင်လည်းဒီမော့ဆိုရှစ်ဖက်ချနောက်ဖက်ချဖူဆိုရှစ်ဖက်ချနောက်ဖက်ချလိုက်ကောဒီသပြီးတော့ဟိုဒီဖက်ကွန်မြို့နယ်ဒီထဲတိပြီးတော့ထိုင်းမြန်မာနယ်စပ်တိအကုန်လုံးထွက်ပြီးတင်းဆောင်နေရတဲ့အနေအထားမျိုးပေါ့ပြီးတော့ဟိုဟာဒီဥစားဒီလေချောင်းတိုက်ခိုက်မှုတွေကလည်းနှိစင်နဲ့အပြတ်မဖြစ်တော့မှဘူးလို့မကြာဖြစ်တာပေါ့နော်ဆိုတော့ပြည့်တဲ့ခါဆိုလို့ရှိရင်လေလေချောင်းနဲ့တိုက်ခိုက်တယ်ဆိုလို့ရှိရင်လေအရသာပြည်သူရှိတဲ့နေရာကိုတည်တည်ငြိမ်နဲ့လာပြည်တယ်လေစစ်ဆောင်စခန်းတွေပြည်တယ်ဒီဖေဖော်ဝါရီလထဲမှာပဲစစ်ဆောင်စခန်းကိုလေရင်နဲ့ပုံကျဲသွားတယ်စာတေးချောင်းတွေထိတယ်စေခန်းတွေထိတယ်စားတောက်တူလောင်ယုံတွေလည်းထိတာမျိုးတွေရှိတယ်ပေါ့ပြီးတော့အခုဆိုလို့ရှိရင်လေဟိုဟာဒီဥပဒေမဲ့ဖမ်းထားတာလည်းနေရာနဲ့60ကျော်ရှိတယ်ပြီးတော့ဖမ်းထားစိန်မှာပဲငင်းပါနေဆက်လို့ပဲဖြစ်ဖြစ်ဦးစားအနည်းမျိုးမျိုးနဲ့လှုပ်လို့ပဲဖြစ်ဖြစ်တည်ဆုံသွားတဲ့ပြည်သူတွေကလည်းတရားနဲ့15ယောက်ကျော်ကရှိနေတာပေါ့နော်ဆိုတော့အဲ့လိုလေးတွေကျွန်တော်တို့တွေ့ရပါတယ်ကျွန်တော်ပြည်နယ
်ဒီပြည်နယ်တစ်ခုထဲမှာလည်းလူကြီး40ကျော်ဆိုတာကထောက်ဝက်နေပါလောက်ပေါ့နော်နေတဲ့လူကြီးမဟုတ်ဆော့ဆော့ထောက်ပြသွားတဲ့အတွက်ဆိုဆိုရင်ဆိုတော့လူမျိုးစုတစ်ခုအတွက်ဒါကဘယ်လောက်ထိစိုးရင်စရာကောင်းတဲ့အခြေအနေလို့ရောပြောလို့ရမလဲရှင
်ဟုတ်ကျွန်တော်ဒါလူမျိုးစုတစ်ခုတက်ဆိုလို့ရှိရင်ဒါကျွန်တော်အရန်စိုးရင်လေဒါလူမျိုးတမျိုးအညွန့်တုံသွားနိုင်လောက်တဲ့အနေအထားမျိုးဖြစ်စီနိုင်တယ်ပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာ COVID-19 နဲ့ကျွန်တော်တို့ကတစ်နှစ်ကျော်ခံလိုက်ရပြီနော်။အဲ့ဒါကိုကျွန်တော်တို့ကခုကအာဏာသိမ်းမှုကြောင့်ကျွန်တော်တို့ကနောက်ထပ်နှစ်ထပ်ခံနေရတယ်။ဆိုတော့ခုကဒီ3နှစ်အတွင်းမှာကလေးတွေကစာမသင်ရဘူး။ဒီသိမ်းမကြခင်တော့ပဲဒီမော့ဆိုမြို့နယ်ထဲမှာဆိုလို့ရှိရင်စစ်ဆောင်စခန်းတော်တော်များများကတစ်ခါနှစ်ထပ်ရွှေ့ရတာပေါ့နော်။ဆိုတော့တချို့စစ်ဆောင်တွေက3ခါလောက်ပြီးရပြီပေါ့နော်။ဆိုတော့အဲ့လိုမတည်ငြိမ်မှုကြတဲ့မှာဆိုကျွန်တော်တို့ရဲ့ဥစားဖွင့်ပြမှုတွေပေါ့နော်အဖက်ဖက်ကဖွင့်ပြမှုတွေကဟိုကအများကြီးထိခိုက်စေတာပေါ့
ဟုတ်ကဲ့ဆိုတော့ဒီအချိန်တွေရက်တက်ဖို့ဆိုရင်ရောဘယ်လိုဆောင်လုပ်ကင်ဆောင်ရွက်ဖို့လို့မလဲအခုကိုနေနေဘလိုလို့လို့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေပေါ့နော်လူခွင့်ရေးအဖွဲ့တွေအနေနဲ့ရောလက်ရှိမှာဘာတွေဆောင်ရွက်နေတာရှိပါသလဲအခုလိုအချိန်တွေရက်တက်ဖို့အတွက်
ဟုတ်ဆိုတော့ကျွန်တော်တို့အရဖက်အဖွဲ့စည်းတွေလူခွင့်အဖွဲ့စည်းတွေအနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုကအတနိုင်ဆုံးပေါ့နော်ကျွန်တော်တို့ကဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေဟိုရှာပေးတာမျိုးတွေကျွန်တော်တို့လုပ်တယ်ပေးပေးတာမျိုးတွေလုပ်တယ်ဒါပေမဲ့ဒီဟာတွေကြတော့ဒီလက်တလောပြဿနာကိုဖြေရှင်းဖို့လောက်ပဲပေါ့နော်ဒါပေမဲ့ဒီရေရှည်ပြဿနာပြီးတော့ပို့ပြီးတော့ထိရောက်တဲ့ပြဿနာကိုဖြေရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့အခုလိုမျိုးအစီရင်ခံစာတွေကျွန်တော်တို့ပြုစုတယ်ပေါ့နော်ဒါကဒါကကျွန်တော်တို့အခုဦးစားဒီနိုင်ငံတကာအဖွဲ့စည်းတွေနေရောပေါ့နေရောဒီအခုဒီမြန်မာနိုင်ငံမှာရှိတဲ့တက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေကနေဟိုဟာဒီဟိုဟာ action ယူနိုင်ဖို့တက်ပေါ့နော်အဲအဲ့ဒါတွေအတွက်ကျွန်တော်တို့ကဟိုဒီအစင်ခန်းစာပြုစုတာမျိုးတွေကျွန်တော်တို့လုပ်လဲဒါကတော့ဒနီးသဖုံနဲ့လောက်တာပေါ့နော်အာဒါပေမဲ့ဒီပြဿနာဒီမြန်မာနိုင်ငံရဲ့ပြဿနာအရင်းအခံကိုဖြေရှင်းနိုင်ဖို့ကြတော့ဒါကတော့နိုင်ငံရေးလုပ်တဲ့အဖွဲ့အစည်းတွေလက်နက်ကိုင်တဲ့အဖွဲ့အစည်းတွေတော်လိုင်းရေးလုပ်တဲ့အဖွဲ့အစည်းတွေရဲ့လက်ထက်မှာရှိမယ်ပြီးတော့သူတို့ကိုကူညီပံ့ပိုးဖို့အတွက်ဆိုလို့ရှိရင်နိုင်ငံတကာရဲ့အခန့်ကဏ္ဍက လူလာလိမ့်မယ်ပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဟိုနိုင်ငံအီကျွန်တော်တို့နိုင်ငံရဲ့အရင်းခံပြဿနာတွေကိုကျွန်တော်တို့မဖြေရှင်းနိုင်ဘူး။ဒါကဟိုတန်းတူမှုမရှိတဲ့ပြဿနာ၊ဒီမိုကရေစီမရှိတဲ့ပြဿနာ၊ပြီးတော့ကိုယ်ပိုင်ပြဌာန်းခွင့်မရှိတဲ့ပြဿနာ။အဲအဲ့လိုပြီးတော့စစ်အုပ်ချုပ်ရေးဟိုအာဏာရှင်စနစ်ရဲ့ပြဿနာ။အဲဒီပြဿနာတွေကြောင့်ကျွန်တော်တို့အခုလိုရင်ဆိုင်နေရတယ်နော်။ဆိုတော့ဒီအရင်းခံပြဿနာတွေကိုကျွန်တော်တို့ဝိုင်းမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်အခုကျွန်တော်တို့ဟိုလုပ်နေတဲ့ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေလို့ဆိုတာကအပေါ်ရန်လာပဲဖြစ်သွားမှာပေါ့နော်။ဒါတကယ်ကျွန်တော်တို့ဟိုဒီအရင်အမြစ်ကိုကျွန်တော်တို့ကဟိုဒီဖြေရှင်းနိုင်မှသာလေဒီပြဿနာတွေကပြည်လည်သွားမှာပေါ့
။ဆိုတော့ကျွန်မနားလဲတာအခုဒီကိုနေနေဘလို့ကိုတိုင်းအခုရောက်နေတဲ့ခီးစဉ်ဆိုလို့ရှိရင်လည်းဒါနိုင်ငံတကာမှာဒီခြေအနေတွေသိအောင်လာပြီးတော့တင်ပြတာပေါ့နော်။ဆိုတော့အခုဒီအစိုးရကတည်းကပတ်သက်လို့အမေရိကန်မှာရှိတဲ့ဒီဆိုရအပါဝင်ပေါ့နော်လူခွင့်ရေးအဖွဲ့တွေနဲ့တွေ့တာမျိုးတွေရှိသလားဟိုဒီခီးစဉ်ကြောင်းလည်းနည်းနည်းအချင်းချုပ်ပြောပြပေးပါလား။
โอเคကျွန်တော်တို့ဒီခီးစဉ်မှာတော့ဒီအမေရိကန်ဆိုရရဲ့ဟိုနိုင်ငံခြားရေးဌာနပေါ့နော်နိုင်ငံခြားရေးဌာနအောက်ကသူတို့ရဲ့ဘီရိုဟို50ခုနဲ့တော့ကျွန်တော်တို့တွေ့ဖြစ်ခဲ့ပြီးပြီပေါ့နော်ပြီးတော့ USIP ပေါ့နော်ဟိုဒီ US Institute for Peace မှာလည်းကျွန်တော်တို့ဒီ report ကိုကျွန်တော်တို့ကစီခံစားတင်ပြဖို့ရှိတယ်အဲ့ဒီခါမှာဆိုလို့ရှိရင်လည်းဒီခုနအစိုးရရန်တရားတဲ့ကအခုစလေတွေလည်းလာဖို့ရှိသေးတာပေါ့ပြီးတော့ကျွန်တော်တို့ဒီ Washington DC မှာပြီးပြီဆိုလို့ရှိရင်ကျွန်တော်တို့ကနယူးယောက်ဖက်ကိုသွားပြီးတော့ဒီကဘာကူလာတမေကရန်တရားဒီနေ့လည်းကျွန်တော်တို့တွေ့ဖို့ရှိတယ်။အဲ့ထက်မှာလူခွင့်ရချိုးဖောက်မှုကိုမှတ်တမ်းတင်တဲ့ဟိုရန်တရားတစ်ခုနဲ့လည်းကျွန်တော်တို့တွေ့ဖို့ရှိတယ်။ပြီးတော့လူသားချင်းစာနာထောက်ထားမှုပေးတဲ့ရန်တရားတွေပေါ့နော်။ပြီးတော့ဥရောပတမေကအကူစလေးတွေနဲ့လည်းကျွန်တော်တို့တွေ့ဖို့ရှိပါတယ
်။ဟုတ်ကဲ့။အခုဆိုတော့လက်ရှိအချိန်နေမှာရောနိုင်ငံတကာကရဲ့ဒီကူညီပံ့ပိုးမှုကရောဘယ်လိုတိုင်းတာရှိတယ်လဲ။ဒီသူတို့ရဲ့ထောက်ပံ့မှုအားရောအခုချိန်မှာဘယ်လောက်ထိအရေးကြီးနေပါလဲရှင့်။
ဟုတ်ကဲ့အခုနိုင်ငံတကာရဲ့ထောက်ပံ့မှုအားကအင်မတန်မှအရေးကြီးတယ်ပေါ့နော်ဆိုတော့ပထမဆုံးအနေနဲ့ပြောမယ်ဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုအကူအညီဒါကတော့ထပ်ပေးဖို့လိုမယ်ခုနကျွန်တော်တင်ပြခဲ့သလိုပဲကျွန်တော်တို့ပြည်နယ်ထဲမှာရောမြန်မာနိုင်ငံအနောက်မှာဟောဒီလူသားချင်းစာနာထောက်ထားမှုအကူအညီကအကန့်အသတ်နဲ့ပဲရနေတာပေါ့နော်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ထပ်ပြီးတော့ပေးဖို့လိုမယ်ပြီးတဲ့အခါမှာဆိုလို့ရှိရင်နေစားဖြတ်ကျော်တဲ့နီလာနဲ့ကျွန်တော်တို့ပေးဖို့လိုမယ်ဒီပိတ်ဆို့မှုပိုင်းပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာဆွေးနွေးအနေနဲ့ကပို့ပြီးတော့ထိရောက်တဲ့ပိတ်ဆို့မှုမျိုးတွေလုပ်ဖို့လိုတယ်အဲ့လိုလုပ်တဲ့အခါမှာဆိုလို့ရှိရင်တနိုင်ငံနဲ့တနိုင်ငံတစ်ဖက်နဲ့တစ်ဖက်ကထိရောက်တဲ့ချိတ်ဆက်မှုတွေလုံမယ်ပြီးတော့ဟန်ချင်းညီဖြစ်ဖို့လုံမယ်ပြီးတော့ view ဟာကြကြဖြစ်ဖို့လုံမယ်ဒါမှပိတ်ဆို့မှုတွေကထိရောက်မှုရှိမယ်ဆိုတော့ပိတ်ဆို့တဲ့အခါမှာဆိုလို့ရှိရင်လေရင်စီပိတ်ဆို့မှုမျိုးတော့ဘောနော်အထူးသဖြင့်စစ်တုံးလေရင်စီပိတ်ဆို့မှုမျိုးတွေပြီးတော့လက်နဲ့ခင်ရမီးကြောက်စစ်ကောင်စီစီမရောက်ဖို့အတွက်ပိတ်ဆို့မှုမျိုးတွေပြီးတော့စစ်ကောင်စီရဲ့ဥစားဘယ်လိုပြောမလဲငွေကြေးရမုံငွေတွေကိုပိတ်ဆို့တာမျိုးတွေအဲ့ဒါတွေအဓိကကျွန်တော်တို့လုပ်ဖို့လုံမယ်ပြီးတော့ဒီစစ်ကောင်စီကိုဒီတရားမျှတမှုအတွက်အရေးယူတဲ့လုပ်ငန်းစီတွေကိုလည်းပို့ပြီးတော့နိုင်ငံတကာအနေနဲ့ဟိုဟာထောက်ပံ့ဖို့လိုမယ်
။ဟုတ်ကဲ့ပါ။အခုလို VOA ရုံးထီလာပြီးတော့အချိန်ပေးဖြေကြပေးရကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုစားကြရအောင်ပါ။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုနဲ့ထုတ်လုပ်မှုတွေတိုးလာသလိုအလုတ်ခန့်အခွေလမ်းရှားပါလာမှုကြောင့်မိုးရိပ်ကုန်းကူးသူတွေလည်းတိုးလာနေကြောင်းကုလသမဂ္ဂမိုးရိပ်စေဝါနဲ့ရာဇဝတ်မှုများဆိုင်ရာယုံ UNODC ရဲ့အစိုးရခန်းစာမှာထောက်ပြထားပါတယ်။ပြည်တွင်းစီးပွားရေးအခြေအနေနဲ့မိုးရိပ်ထုတ်လုပ်မှုကဒီအတိုင်းဆက်ပြီးတော့တည်ရှိနေမယ်ဆိုရင်တော့လူမှုအပေါ်တက်ရောက်မှုတွေစိုးရိမ်စရာဖြစ်ကြောင်းလည်းထောက်ပြထားပါတယ်။ဒီသတင်းမှစီးပွားရေးအစီအစဉ်မှာမှတ်သိငေထိုက်တင်ပြထားပါတယ်ရှင်။
2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်ဘိန်းဆိုင်ပြိုတဲ့ဧရိယာကဧက 9,900 ကျော်ရှိခဲ့ပြီးဒါအဆိုရင်33ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်ဘိန်းကင်းဖျက်ဆီးနိုင်မှုရော့ကျလာတာကြောင့်စိုက်ပျိုးမှုက3ပုံ2ပုံတိုးလာပြီးဘိန်းထုတ်လုပ်မှုဟာလည်းတိုးလာခဲ့သလိုပြည်တွင်းစီးပွားရေးအခြေအနေမကောင်းတာကြောင့်မူရကုန်ကူးမှုမှာလည်းလူတွေပိုများလာတယ်လို့ UNODC ကပြောဆိုထားပါတယ်စင်ရမွေးတည်မှုကြောင့်ဘိန်းဆိုင်ပြိုထုတ်လုပ်နေကြရတာဖြစ်တယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာသွင်းမှုဆိုင်ရာအဖွဲ့ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောပါ
တယ
်လူအများအပြားကဘိန်းဆိုင်ပြိုမှုကိုစွန့်လွတ်ခဲ့ကြပါတယ်ကျွန်တော်တို့နဲ့တခြားသောသူတွေကစီစဉ်တဲ့အစီအစဉ်တချို့ကနေသူတို့အထောက်အပံ့တချို့ရတယ်ဆိုပေမဲ့အခြေခံအပြင်တော့တခြားသောအလုပ်အကိုင်တွေအတွက်ဘိန်းဆိုင်ပြိုးတာကိုစွန့်လွတ်ကြတာဖြစ်ပါတယ်ဒီအလုပ်ကိုတိတ်ပြီးလုပ်ချင်ကြတာမဟုတ်ပေမဲ့အခုကတော့နိုင်ငံအတွင်းအခြေအနေတွေကြောင့်တခြားသောအလုပ်အကိုင်အခွင့်အလမ်းတွေလည်းမရှိတော့ပါဘူ
းမြန်မာနိုင်ငံရဲ့မူရစေဘွားစီးပွားရေးတစ်ခုလုံးကအကြမ်းပြင်ဒေါ်လာတန်600ကနေတန်1000ကျားရှိမယ်လို့ကုလသမဂ္ဂအစိုးရခန်းစာကခန့်မှန်းထားပါတယ် ပြည်တွင်းမှာရောင်းချမှုပမာဏဘိမ့်ဖြူနဲ့တခြားသောမှုရည်စေဝါချက်တဲ့ပမာဏအပေါ်မှာမူတည်ပါတယ်။ထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသင်းမှလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ UNODC ရဲ့မှုရည်စေဝါများဆိုင်ရာသုံးသပ်သူ E6 Sim ကမြန်မာမှုရည်စေဝါကိုအခုလိုခန့်မှန်းပါတယ
်။ up to 2 billion US dollars 2022
ခုနှစ်အတွင်းမူရည်စီးပွားရေးကနေဒေါ်လာ1ဘီလီယံကျော်လောက်ရရှိခဲ့ပါတယ်။ဒေသမတွေရဲ့စိုက်ပျိုးမှုနည်းပေမဲ့ဘိန်းထွက်ရှိမှုနဲ့ဘိန်းစည်းနှုန်းမြင့်တက်လာတာကြောင့်တိုးလာတာဖြစ်ပါတယ
်။စိုက်ပျိုးမှုတိုးလာတဲ့ဒီချိန်ထဲမှာပဲစိုက်ပျိုးခြံဝှက်အထက်ဘိန်းအစိုးရအချောက်ရောဈေးနှုန်းတွေကတိတိတတ်တာကောင်းလာပြီး62ရာခိုင်နှုန်းနဲ့69ရာခိုင်နှုန်းလောက်ထိတိုးလာတယ်လို့လဲ UNODC အစီရင်ခံစာကထောက်ပြပါတယ်။အထွန်းနှုန်းကလည်းကောင်းတာကြောင့်ဘိန်းဆိုင်လေသမားတွေအနေနဲ့2022ခုနှစ်ကနေရှင်ရင်ဝင်ငွေကနှစ်ဆတက်ပါတယ်။ဝင်ငွေတိုးပေမဲ့မြန်မာနိုင်ငံမှာငွေကြေးဖောင်းပွမှုနှုန်းကကြီးမြင့်တာကြောင့်လေသမားတွေရဲ့သုံးဆွဲနိုင်စွမ်းကတော့တိုးမလာပါဘူး။စိုက်ပျိုးခြံတွင်းဈေးနှုန်းကဘိန်းထုတ်လုပ်မှုနဲ့တင်ပို့မှုတန်ဖိုးပမာဏရဲ့အနည်းငယ်သာရှိတာပါ။မြန်မာလာအိုထိုင်းနေဆက်ဆုံရာရွှေတရီကန်ဒေတာဟာဆိုရင်အစင်အဆက်ဘိန်းထုတ်လို့ရနေရနောက်ဘိန်းပြူချက်ရနေရဖြစ်ပါတယ် UNODC ရဲ့ဌာနကိုယ်စားလှယ်ဂျရမီဒေါဂလတ်စ်ကအခုလိုပြောပါတယ
် The gold triangle in a sense is back in the
ရွှေတရီကန်ဒေတာဟာမူရည်စေဝါလုပ်ငန်းတွေပြန်ရောက်လာတာကိုတွေ့ရပါတယ်နှစ်ပေါင်းများစွာကြာဆင်းလာခဲ့ပြီးနောက်အခုတော့ရုပ်တရက်တိုးလာတာကိုတွေ့ရပါတယ်ကျွန်တော်တို့အနေနဲ့သူပဲစိတ်ပူပါတယ်ဘာကြောင့်လဲဆိုတော့ဒီပုံစံအတိုင်းနှစ်အနည်းငယ်ဆက်ပြီးဖြစ်နေပြီးစီးပွားရေးကလည်းလက်ရှိအခြေအနေတိုင်းဆက်ဖြစ်နေမယ်ဆိုရင်အခုပုံစံအတိုင်းပဲဆက်ပြီးရှိနေဖို့ကများပြီးနိုင်ငံတော်ဝန်ကလူမှုအတိုင်းအဝိုင်းအပေါ်မှာတိတိတသာကြဲကြဲပြန့်ပြန့်တယောက်မှုတွေကိုတွေ့မြင်ရမှာဖြစ်ပါတယ်
ဆဲဆုနှစ်တွင်တဲ့ချီနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လဲနေဆက်ဒေသတွေမှာဥပဒေစိုးမိုးမှုအားနည်းချက်ဟာဆိုရင်မူရည်ထုတ်လုပ်သူတွေနဲ့မောက်ခိုကူးသူတွေအတွက်အမျက်ထုတ်เสียဖြစ်ပါတယ် UNODC ရဲ့မူရည်စေဝါများဆိုင်ရာသုံးသပ်သူ E6M ကအခုလိုဆက်ပြီးပြောပါတယ်
You know, we were able to find that
ဘိန်းဆိုင်ပြမှုများတဲ့ဒေတာနှစ်ခုမှတွေ့ရတဲ့အချက်တချို့ကတော့ဒီဒေတာတွေဟာနိုင်ငံတွင်းလုံခြုံရေးလူမှုစီးပွားရေးနဲ့အုပ်ချုပ်ရေးဆိုင်ရာအခက်အခဲတွေရှိနေတာဖြစ်ပါတယ်
။မြန်မာနိုင်ငံကထွက်တဲ့ဘိန်းအများစုကတော့တရုတ်နဲ့ VN ကိုပို့တာဖြစ်ပြီးဘိန်းဖြူကတော့ဒေတာတွင်းကနိုင်ငံအများအပြားကိုရောက်ပါတယ်။ဒီဒေတာတွေကလွန်ပြီးတခြားသောဒေတာတွေကိုပါတိုးချက်ရောက်လာတာကိုတွေ့ရနိုင်တယ်လို့လဲ UNODC ရဲ့ဌာနကိုယ်စားလှယ် Jeremy Douglas ကသတိပေးပါတယ်
။ So it will start going further afield.
ပိုပြီးဝေးလံတဲ့ဒေတာတွေကိုပါစပြီးရောက်ရှိလာပါမယ်။လက်ရှိမှာ Australia ဈေးကွက်ကိုရွှေတရီကန်ဒေတာကနေတင်ပို့နေတာဖြစ်တယ်လို့ပဲဒေတာတွင်းကဈေးကွက်တွေဖြစ်တဲ့တရုတ်၊ Vietnam ထိုင်းနဲ့မလေးရှားတို့ဟာလည်းသုံးစွမ်းနေတဲ့နိုင်ငံတွေအဖြစ်ထည့်သွင်းထားပါတယ်
။ဘိန်းထုတ်လုပ်မှုက2020ပြည့်နှစ်မှာခန့်မှန်းခြေတန်ချိန်440လောက်ရှိခဲ့ရာကနေစစ်အာဏာစပြီးသိမ်းတဲ့2021ခုနှစ်မှာအနည်းငယ်တိုးလာခဲ့ကြောင်းဒါပေမဲ့2022ခုနှစ်မှာတော့ခန့်မှန်းခြေတန်ချိန်890လောက်ထိတိတိတသာတိုးလာခဲ့တာလို့လဲ UNODC ရဲ့အစီရင်ခံစာကဖော်ပြပါတယ်။UNODC ရဲ့မူရည်စေဝါများဆိုင်ရာသုံးသပ်သူ E6M ကအခုလိုပြောပါတယ်
။ So because of the increases in the area of open public cultivation
ဘိန်းဆိုင်ပြတဲ့ဒေတာစုစုပေါင်းနဲ့တဟက်တာကိုထွက်ရှိနိုင်မှုနှုန်းတွေလည်းတိုးလာတာကြောင့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုကတန်ချိန်800ကိုရောက်ရှိခဲ့ပါတယ်
။ဘိန်းကင်းဖြည့်စည်ရေးလုပ်ငန်းတွေကလည်း2022ခုနှစ်အတွင်းမှာ3,469 ဧကဖြစ်တယ်လို့ပြောဆိုထားတာဟာဆိုရင်2022ခုနှစ်အတွင်းဖြည့်ဆည်းခဲ့တဲ့ပမာဏရဲ့90ရာခိုင်နှုန်းလျော့နေနေတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ဘိန်းဆိုင်ပြုံးမှုဆက်ပြီးတော့တိုးနေမယ်ဆိုရင်တော့ဒေတာအတွက်ရောနိုင်ငံအတွက်သာမကဒေတာတွင်အဆင့်ထိရိုက်ခတ်တက်ရောက်လာမယ်လို့လဲ UNODC ရဲ့အစီရင်ခံစာကသတိပေးထားပါတယ်ရှင်။
မတင်ငယ်ထိုက်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအလဲပါအမေရိကန်ပြည်ထောင်စုမှာအိမ်ခန်း9ခါရီဈေးအမြင့်ဆုံးမြို့တွေထဲမှာနယူးယောက်မြို့နဲ့တမြို့အပါအဝင်ပါတယ်။အိမ်ဈေးတွေကြီးပေမဲ့အိမ်ငါးချင်တွေအနေနဲ့လူချင်းနဲ့တိုက်ခန်းကိုအပြိုင်အဆိုင်ခက်ခဲရအောင်ကြိုးစားကြပါတယ်။
ကိုရိုင်းတိုက်ခန်းကားသားသူလူငယ်တယောက်ရဲ့အတွေ့အကြုံကိုမဆုမြတ်ကိုမဆုမြတ်မကမေးမြန်းတင်ပြထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာနယူးယောက်မြို့အပါအဝင်တချို့မြို့တွေမှာအင်ကန်းငှားကားတွေဈေးချစာပြုတ်လာပြီလို့ဒီအိမ်ချမ်းပြေလုပ်ငန်းလုပ်နေတဲ့လုပ်ငန်းကြီးတွေကပြောပါတယ်ကိုဗစ်ကရောဂါစတင်ခဲ့တဲ့2020ခုနှစ်ကစလို့ဒီအိမ်ငှားကားဈေးတွေတချိန်ထိုးမြင့်တက်ခဲ့တာမှာပြီးခဲ့တဲ့နှစ်2022ခုနှစ်တုန်းကတော့နိုင်ငံတော်ဝန်မှဒီစံချိန်တင်အောင်လို့ပြန်ပြ800ကျပ်နှုန်းဈေးတက်ခဲ့တယ်လို့အစိုးရကိန်းဂဏန်းတွေမှာဖော်ပြပါတယ်။အိမ်ကန်းငှားကားတွေအစမတန်ဈေးတက်ခဲ့တဲ့မြို့တွေကနယူးယောက်မြို့မှာလည်းတချို့နေရာတွေမှာအခုအိမ်ကန်းငှားကားတွေဈေးပြန်ကျတယ်လို့နယူးယောက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့ဒီမန်ဟတ်တန်အပါအဝင်အချက်အချာကျတဲ့နေရာတွေမှာတော့တိုက်ခန်းငှားနိုင်ဖို့ခက်ခဲနေစေဖြစ်ပါတယ်။အိမ်ငှားငှားကားတွေဈေးကြီးပေမဲ့ငှားကျင်သူတွေများတာကြောင့်လွယ်လွယ်အိမ်ငှားလို့မရတဲ့ပြဿနာကိုအိမ်ငှားကျင်တဲ့သူတွေတော်တော်လေးကြုံကြရပါတယ်။အဲ့ဒီထဲမှာကိုရိုင်အခက်အခဲကြုံတွေ့ခဲ့တဲ့မတ်ဖုံးမြတ်သရဖီကစိတ်ချတိုက်ခန်းတစ်ခုငှားနိုင်ဖို့ဘလို့အစ်စ်တွေဖြတ်တန်းခဲ့ရတယ်လဲဆိုတာကိုအခုလိုပြောပြပါတယ်
။ညီမအခုနေရဲ့အပါမန်ကကြောင့် rent stabilize ပေါ့နော်။ So rent stabilize ဆိုတာကြာသူကအများကြီးတက်လို့မရဘူး။အမအခုဟို online မှာတွေ့သလိုဟို rent ပေါ့နော်။ rent ကအခုဆိုရင်မန်ဟတ်တန်မှာဆိုရင်3500 4000လောက်ရှိတယ် one bedroom apartment ပေါ့နော်။အိမ်ခန်းတစ်ခန်းပါလေ။အဲအဲ့လိုမျိုးဆိုတော့ညီမဟာကကြာတော့သူကအဲ့လို New York City ဟိုဟိုသူတို့ guideline ရှိရပါနော်။ one bedroom apartment ကိုညီမနေတဲ့ zip code ဒီ Astoria ပေါ့နော်။အဲ့ဒီမှာအဲ1800ထက်ကျော်လို့မရဘူး1800ထက်ပိုပြီးတော့လန်လော့ကချာချောက်လို့မရဘူးပေါ့နော်အင်ရှင်ကဆိုတော့အဲ့လိုမျိုးအပမန်ကြာဟိုလူတွေကအပြိုင်လူကြာပေါ့ပြောရလို့ဆိုလို့ရှိရင်အာလူတိုင်းကလိုချင်တယ်အဲ့တော့ application ကလည်းတင်ရတယ်အဲဟိုပြရရပေါ့နော်ကိုယ့်ရဲ့ tax return တွေပြရတယ်ပြီးတော့ bank statement တွေပြရတယ်ကိုမှပတ်စံဘယ်လောက်ရှိပါနော်ဒီအကောင့်တတ်နိုင်ပါတယ်ဆိုတဲ့ပုံစံမျိုးပေါ့အဲ့ဒါအောင်မှာသူများနဲ့အပြိုင်မကိုလိုသူလို credit score ကောင်းတဲ့လူတွေဘန်စတိတ်မန့်ပြနိုင်တဲ့လူတွေအဲ့လိုမျိုးပြပြီးတော့မှသူတို့ကရွေးတာပေါ့နော
်ဆော့ဆော့ညီမပြောတဲ့ထဲမှာလည်းကိုလိုလူပဲပေါ့နော်ကိုလိုမျိုးငှားချင်တဲ့လူတွေနဲ့အပြိုင်ဖြစ်တယ်ဆိုတော့အဲ့အပြိုင်ဆိုင်ဖြစ်ခဲ့တဲ့ဟိုအတွေ့အကြုံလည်းပြောပြပါလား
ဟောအဲ့ဒါကြာ application တင်ရမှာအဲအဲ့မှာလည်းအလင်းကြီးရှိရပြိုင်တော့ပြန်ရပါတော့ညီမတို့သူတို့ဘလို့ရွေးလို့ဆိုဥမာလူအရန်များလို့ရှင်းကြတယ်မရွေးချင်သူတို့ကအဲအရန်လူများတယ်ပေါ့နော်ညီမတယောက်တည်းနေရယ်ကလေးလည်းမရှိဘူးအာ you know ဟိုယောက်ျားဟိုလည်းမရှိဘူးဆိုတော့အာပို့အစင်ပြေးပေါ့နော်ဥမာခွေးအကြောင်းလည်းမရှိဘူးဆိုတော့သူတို့ကအေးဆေးရဲ့ပုံစံမျိုးနဲ့ငှားလိုက်တာပေါ့နော်မိသားစုဆိုတော့လည်းလည်းခက်ပို့ပြီးတော့ပတ်စံ income ပို့ပြရတာ
ဟုတ်နောက်တစ်ခုကဒီဆောစောကညီမပြောသားတဲ့အဲထဲမှလည်းပါပါတယ်ဒီအိမ်ငှားကျင်သူတွေကြုံတွေ့ရတဲ့အခက်အခဲတစ်ခုပေါ့လေဆိုတော့များသောအားဖြင့်ပါလဲဆိုဆောစောကပြောခဲ့တဲ့ဒီ rental application fees ပေါ့ဒီ American မှာကဒီအိမ်ငှားမယ်ဆိုလို့ရှိရင်ဒီ rental application fees pay ပြီးတော့မှဒီအရင်ရှောက်လာရှောက်လာတယ်ဆိုတော့အဲ့ဒါကတော့ဒီအိမ်ငှားကျင်သူနဲ့ပတ်သက်တဲ့ဟိုနောက်ကျောင်းရာဇဝင်ကိုစီးစစ်ခလို့ပြောရမယ်ထင်တယ်နော်ဆိုတော့အဲ့ဒီရှောက်လာဘူးကလည်းဒီပြည်နယ်အလိုက်ကိုသူကတတ်မှတ်ထားတဲ့ဥပမာဆိုရင်တော့ New York မှာ $20 ထင်တယ်ဆိုတော့ဒါပေမဲ့အဲ့ဒါကိုအိမ်ငှားကျင်သူတွေအများဆိုတာမသိဘူးအဲ့တော့အိမ်ပွဲစားတို့နောက်တချို့ဟိုအိမ်ငှားတဲ့သူတွေကပေါ့နော်ပိုပြီးတော့ဒီတတ်မှတ်ဈေးထက်ကိုပိုယူရဲတချို့ဆိုလို့ရှိရင်ဒီအိမ်မှာဟိုမိသားစု၄ယောက်နေမယ်ဆိုရင်အ၄ယောက်ဖုံးလုံးပေးရတယ်ဆိုတော့အဲ့လိုပေးထားလိုက်ပြီးတော့ဟိုဟိုဘယ်လိုခေါ်လဲအိမ်ငှားလိုက်ရလို့ရှိရင်တော်သေးရပေါ့နော်သူတတ်မှတ်ထားတဲ့ရက်30အတွင်းမှာမဟုတ်ဘူးဆိုရင်ဒီ application fees ကဆုံးသွားအောင်ဆိုတော့အဲ့လိုမျိုးနဲ့ဒီ rental application fees ခဏခဏကုန်သွားတဲ့မိသားစုတွေလည်းမနှဲဘူးဆိုတော့ညီမရောအဲ့လိုမျိုးဟိုခဏခဏကုန်သွားတာမျိုးကြုံဘူးလားရှင
့်ဟုတ်ဖြစ်ဘူးလေဒီ account ကိုကြိုက်တယ်ပေါ့နော်ကြိုက်တော့သူက application တင်နိုင်တယ်ဥပမာဆိုအဲပွဲစားရလဲအခုတင်ရမယ်လို့မတင်လို့ရှိရင်ရဖို့ chance ကနည်းပေါ့သူကတော့အာ rush လုပ်တာပေါ့နော်အဲခါကြရလဲငင်းခံရအဲ့တော့ကြာညီမရညီမမောင်ကြီးဆိုနှစ်ယောက်စာ application တင်တော့တယောက်ကို90ဆိုပဲတရားဆိုပြီးချာရှော့ဆိုတခုပြောချင်တာကြာ application အဲ့လိုမျိုးကိုယ်နဲ့မသိရ stranger application ကိုယ့်ရဲ့ social security တို့အဲ့ information အရေးကြီးတဲ့ information တွေမပြတာအကောင်ဆုံးပဲဘူးเนาะဥပမာဆိုလို့ရှင်လဲ bank statement ဆိုလို့ရှင်လဲအာ account number တွေပါတွေကိုတက်နိုင်တဲ့လောက်အာဖြောက်ထားပါเนาะဆိုတော့အတိအကသူတို့လိုချင်တာ credit score နဲ့ bank account number ဘယ်လောက်ရှိရဆိုတာပဲ maybe အကောင်လုံးမဖြောက်အောင်မှာ last digit 4 and now 4လုံး5လုံးဖြောင်းဖြောင်းတာပေါ့ညီမအရင်တော့ငယ်သေးတာပေါ့နော်မသိဘူးအကိုကအခန်းလိုချင်တာပဲတီးတော့အကုန်လုံးဖြည့်လိုက်တာပေါ့များသောအားဖြင့်ဒီမှာ license broker ပွဲစားလုပ်တယ်ဆိုတော့သူတို့မှ license ရှိရတယ်တောင်းလို့ရှင်ပြရရတယ်ပေါ့နော်ဘာလို့သူတို့က certificate နဲ့လာတာပေါ့အဲ့ဒါကြီးလည်းညီမကမသိခဲ့ဘူးကိုကအခန်းလိုချင်တာပဲရှိရဲ့ပြီးတော့နောက်တစ်ခုကဈေးကြီးရင်ဘာလို့90တောင်းတာလဲဘာလို့100တောင်းတာချို့ဆို100လောက်ထင်ကိုတောင်းတယ်အဲ့ဒါဆိုရင်တီး ဒါပြန်ပြီးပေါ့နော်ဆိုတော့အများတန်းတော့ double check လုပ်တယ်တော့သူတို့ပေးတိုင်းတောင်းတိုင်းပေးကြမလို့ပေါ့နော်
နောက်တစ်ခုကကိုယ့်လိုမျိုးပေါ့နော်ဒီပထမအဆုံးအချိန်ဒီအိမ်ငှားစင်တဲ့သူတွေအတွက်ကောညီမအနေနဲ့ဘယ်လိုမျိုးအကြံပေးနိုင်လဲရှင့
်ညီမအကြံပေးချင်တာကတော့ဟိုရောက်ခါစားပေါ့နော်အကယ်၍တခြားနေရာပြောင်းလာမယ်ဆိုရင်တော့အစမှာတော့နည်းနည်းခက်လိမ့်မယ်ဒါပေမဲ့အထူးသဖြင့်ကတော့နေရာဒီပွင့်နေရာဒီမှာပြောင်းတာအဆင်ပြေပေါ့နော်စောင်းနေကြတော့တွားလာရလဲခက်တယ်အိမ်ရှာရလဲခက်တယ်ဘာလို့စောင်းနေကြလူပြောင်းတာလဲတော့ကြောင်းမို့statistically တိတ်ပြီးတော့ဟိုပြောင်းသွား opening team ရှိပါတော့အိမ်ဒီ run လောက်တဲ့အိမ်ကနည်းတယ်ပေါ့ဆမ်းမကြာပွင့်ရင်းရာဒီဖြစ်တယ်ဒါပေမဲ့ဆမ်းမဖြစ်တဲ့အတွက်ကြောင့်လည်းပြောင်းမယ်လူတွေညတော့အိမ်ဈေးကလည်းတက်တယ်ပေါ့နော်ဟို run ဈေးကလည်းတက်တယ်အဲ့တော့ကိုကကြည့်ပေါ့ဆိုတော့ဟိုအိမ်မငှားခင်ဒီအိမ်ကဘာရှိလဲဆိုတော့ဥပမာဆိုလည်းဥပမာ laundry လေးပိုင်းမပါဘူးပေါ့အဲ့ဆိုလို့ရှိရင် laundry နဲ့ကိုနဲ့ wash rag ဆိုင်နဲ့ဘလောက်ဝေးလဲဘလောက်နီးလဲပေါ့အဆင်ပြေလားစပ်ပွင့်နဲ့ဘလောက်နီးလဲဝေးလဲအဲ့ဒါလေးအရင်ကြည့်ထားပေါ့နော်ဆိုတော့စာကြောက်ချုပ်ပြီးလုံးမှဖြတ်လို့ရှိလို့ရှိရင်အဲ့ဒါလည်းညီမတစ်ခေါက်ဖြစ်ပွဲအာဆုံးတယ်စာကြောက်ခိုးလဲဆုံးတယ်ပြီးလို့ရှိလို့ရှိရင်ဟိုပွဲစားလာလဲဆုံးတယ်ဆိုတော့အဲ့ဒီဟာ okay ဒီအိမ်ကတော့ kitchen ကိုပေးတော့လားဒါမှမဟုတ်ရှိလို့ရှိရင် heater ရောဘာလို့လာလား internet ဘလို့လဲကောင်ကိုကအိမ်မှာလို့လောက်ရမယ်ဆို internet ကောင်းမကောင်းအဲ့ဒါလေးအစားကြိုးကြည့်ပေါ့နော်ဘာလို့ဆိုတော့စာကြောက်ချုပ်ပြီးသွားပြီဆိုရင်ဖြတ်ဖို့ကနည်းနည်းခက်ဆိုကိုရဲ့ lifestyle ကိုပါကိုရဲ့အလုံးနဲ့ပေါ့နော်ကိုနဲ့တင့်တော်တဲ့ဟာမျိုးအရင်ကြိုကြည့်ပေါ့နော်before committing anything ပေါ့နော
်ညယောက်မျိုးကကုမ္ပဏီတစ်ခုမှာဒီအလောက်ကိုင်ရှာဖွေပေးတဲ့ HR recruiter လုပ်နေတဲ့မှတ်ဖုံးမြတ် therapy ပါညယောက်မျိုးအပါအဝင်ဒီ American မျိုးတချို့မှာအိမ်ကန်းငှားကတွေတဖြည်းဖြည်းနဲ့ကြာဆင်းလာပြီဖြစ်တာမို့အိမ်ငှားခြင်းသူတွေအတွက်တော့အချိန်ကောင်းဖြစ်တယ်ဆိုပြီးတော့အိမ်ချမ်းမြေလုပ်ငန်းလုပ်နေတဲ့သူတွေကတော့ပြောပါတယ်။ဒါပေမဲ့လည်းဒီအိမ်ကန်းငှားကတွေကလွန်ခဲ့တဲ့၃နှစ်ကထက်ဆိုင်တော့ဈေးကြီးနေဆဲဖြစ်ပါတယ်။တခါဒီငွေကြေးဖောင်းပွားမှုနှုန်းစံချိန်တရားတက်ခဲ့တဲ့အမေရိကန်ပြည်ထောင်စုမှာဒီငွေကြေးဖောင်းပွားမှုနှုန်းဟာလည်းအခုဆိုရင်အနည်းငယ်ကြာဆင်းစာပြုတ်လာနေပါတယ်။စားသုံးသူတွေဘက်ကတော့ဒီအကြဘက်ကိုဆက်သွားပြီးတော့မှကုန်စည်နှုန်းအပါအဝင်အစစဈေးတွေကျဖို့အတွက်ကိုပဲမျှော်လင့်နေကြပါတယ်ရှင်။ကျွန်မစုမြတ်ပါမှာ။
အပြိုင်အင်ခန်ငားရတဲ့နယူးယောက်မြို့အကြောင်းလူမှုရှုခင်းစီစဉ်မမဆူမြတ်မတင်ပြသွားတာပါရှင်။သောတာရှင်တွေအနေနဲ့အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဆိုရင်တော့ VOA ရဲ့ email လိပ်စာက bami@voanews ဖြစ်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမတင်ငေထိုက်ပြောပြပေးပါရှင်။
အမေရိကန်ကပြစ်ချခဲ့တဲ့အမျိုးအစားအတိအကျမသိရတဲ့အရာဝတ္ထု၃ခုဟာဆိုရင်တရုတ်ရဲ့မိုးပြံဘူပေါင်းလို့ထောက်လှမ်းရေးလုပ်ဖို့ရည်ရွယ်တဲ့အထောက်အထားမျိုးမရှိချောင်းအမေရိကန်သမ္မတအင်ပီရိုကတင်းနှလာနေမှာပြောပါတယ်။ဒါပေမဲ့လည်းဒီအပိုင်းတွေအတွက်အမေရိကန်ကပြစ်ချခဲ့တဲ့အရာဝတ္ထု၃ခုရဲ့ဇင်းမြင့်တဲ့ရည်ရွယ်ချက်ကိုတော့မသိရသေးပါဘူးရှင်။ရုရှားကျူကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းရဲ့လက်နက်ခရမီးကြောက်တွေအုံပြမှုဟာထောက်ပံ့နိုင်တာထက်ကျော်လွန်နေပြီးယူကရိန်းရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးမဟာမိတ်တွေအနေနဲ့ထုတ်လုပ်မှုတွန်းမြှင့်ဖို့လိုအပ်တယ်လို့မြောက်အတ္လန်တိတ်စာချုပ်နေတူအဖွဲ့အတွင်းရေးမှူးချုပ်ယွန်းစတိုတန်ဘတ်ကပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲတင်းနှလာနေကယူကရိန်းနိုင်ငံအရှေ့ပိုင်းကဘတ်ခမုတ်မြို့မှာအမြောက်နယ်အကြီးအကျယ်အပစ်ခံခဲ့ရပါတယ်။ဒီဒေသကအခြေဆိုင်စခန်16ခုကိုရုရှားဘက်ကအမြောက်တေတန်ချက်ကတင့်ကားတွေနဲ့တိုက်ခတ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။အင်အားပြင်းငရင်လှုပ်ခတ်ခဲ့ပြီးနောက်သတင်းတပတ်ကျော်အကြာတင်းနှလာနေမှာလဲအပျက်စီးတွေချာကနေအသက်ရှင်လွတ်မြောက်လာသူတွေကိုတူရကီရှာဖွေကယ်ဆယ်သမားတွေဆွဲထုတ်နိုင်ခဲ့ကြပါတယ်။ဒါပေမဲ့အသက်ရှင်လွတ်မြောက်သူတွေထပ်ပြီးတော့တွေ့ရဖို့မျှော်လင့်ချက်ကတော့နည်းလာနေပါတယ်။အခုချိန်ထိငလျင်ကြောင့်တည်ဆုံးသူအနည်းဆုံး3,643 ရှိကြောင်းတူရကီအာဏာပိုင်တို့ကပြောဆိုထားပါတယ်။တစ်ဖက်ကဆီးရီးယားမြောက်ပိုင်းမှာတော့သေဆုံးသူ 4,300 နဲ့ဒဏ်ရာရသူ 9,600 ရှိတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်။ပဲခူးတိုင်းညောင်လေးပင်မြို့နယ်တွင်ကယထာဘူရာယုံမှာတင်းလာနေကပောက်ကွဲမှုဖြစ်ပြီး3ဦးသေဆုံး9ဦးဒဏ်ရာရကြောင်းစစ်ကောင်စီနဲ့ဒေသတွင်းမီဒီယာကိုကိုကာပီ AFP သတင်းကဖော်ပြထားပါတယ်ရှင်။
တရင်အချင်းချုပ်ကမတင်ငေးထိုက်ကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ Robert Buck နဲ့ Zainab တို့ဖြစ်ပါတယ်ဒီကနေ့မနေ့6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့လိုင်းတိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတောတာအရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါThank you.
This program has come to you from the Voice of America, Washington.